Welcome to the Voice of America in Burmese.
မင်္ဂလာပါကျမတော်တာရှင်များရှင် VOA American တက်ကနေ2024ခုနှစ်ဇူလိုင်လ16ရက်အင်္ဂါညပိုင်းပြည်မျိုးပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်တွေကို Line to Meter 3052တို့ပြင် Line Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမအလီမာကအစီအစဉ်အမှုဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းပါရှင်ဘီအန်ပေါင်းကကင်းဝေးကြပါစေကျမခင်ပြူထွေးပါတိုင်းပြည်မှာစီးလုံးညီညွတ်ကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့ပြိုင်ဘက်သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးကဒီထရမ့်လှုပ်ချက်မှုအပြီးမှာအလေးပေးပြောဆိုလာကြပါတယ်နောက်မြန်မာသတင်းမှာဆိုရင်တော့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီကိုနေဆက်မှာပဲဟန်တာပြီးတော့ပြန်ခိုင်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတို့ကပြောပါတယ်နောက်မြန်မာစစ်ကောင်စီအတွက်လင်းရင်စီပေးပို့တဲ့နေရာမှာပါဝင်နေတယ်လို့ဆွဆွဲခံထားရတဲ့စင်ကာပူအခြေစိုက် Sahara Energy ကုမ္ပဏီကတော့ဒီဆွဆွဲချက်ကိုညင်းပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုအလိမ္မာနဲ့အတူပြောပြပါမယ်ရှင
်ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူဆက်သွယ်မြန်မြန်ကန်အစီအစဉ်နဲ့ Republican Party ညီလာခံပထမနေ့အကြောင်းတင်ဆက်ပေးထားတဲ့နိုင်ငံတကာသတင်းဆောင်ပါအစီအစဉ်ကိုလည်းတင်ဆက်ပေးသွားပါမယ်ခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့မြန်မာနိုင်ငံကနိုင်ငံရေးပါတီ၄ခုကိုတရုတ်နိုင်ငံကဖိတ်ကြားခဲ့ပါတယ်
DPC ရဲ့ကြီးလက်ပါတီတိဆောက်ပုံကိုလည်လာရေးရှိတယ်။စီးပွားရေးကအစကုန်နိုင်ငံတကာဆက်ဆံရေးဌာနကတရုတ်ပြည်ကွန်မြင့်ပါတီပုံကိုဒီ IDCPC ရဲ့နိုင်ငံသားရဲ့ဒုတိယဝန်ကြီးနဲ့တွေ့ဖို့ရှိတယ
်။ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပြောပြသွားတာပါ။ဒီကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်နောက်ကမ္ဘာတစ်လောက်ခီးသွားအစီအစဉ်စရဲပတ်စင်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။ဒါတွေကိုမတင်ဆက်ပေးခင်မှာတော့အရင်ဆုံးထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်ဖြူလေးနဲ့အတူပြောပြပေးသွားမှာပါရှင်။
အမေရိကန်သမ္မတဟောင်းထရမ့်ကိုစနေနေ့တုန်းကလှုပ်ချန်တဲ့ဖြစ်ရအပြီးမှာတော့သမ္မတဂျိုးဘိုင်ဒန်နဲ့ဒီသူ့ရဲ့ဒီရွေးကောက်ပွဲမှာရှင်ပြန်ရမယ့်သမ္မတဟောင်းထရမ့်တို့နှစ်ဦးစလုံးကတိုင်းပြည်မှာစီးလုံးညီညွတ်ကြဖို့အတွက်ကိုအလေးပေးပြောဆိုလာကြပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုလှုပ်ချန်ဖို့ကြိုးစားတဲ့စနေနေ့ကပြစ်ခတ်မှုကြောင့်သမ္မတရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုတွေမှာအပြောင်းအလဲတွေဖြစ်သွားခဲ့တဲ့ဆိုတာကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ဦးလုံးကလက်ခံထားကြပြီးတော့သူတို့နှုတ်မီတိုရိုဟန်နဲ့ဒါကိုမနေ့တုန်းကအလေးပေးဖော်ပြခဲ့ကြပါဗျ။နယူးယောက်ကတန်ရာကိုအဖြူရောင်ပတ်တီးနဲ့အုပ်ထားတဲ့ထရမ့်ဟာဒီမနေ့ညပိုင်းတုန်းကတော့နိုင်ငံလုံးဆိုင်ရာ Republican ညီလာခံကိုခဏလာရောက်ခဲ့ပြီးသူစင်မြင့်ပေါ်ကိုတက်လာတဲ့အချိန်မှာသူ့ကိုထောက်ခံတဲ့သူတွေကသူရဲ့ကောင်းတယောက်လိုတခဲနဲ့ကြိုဆိုခဲ့ကြပါဗျ။စကားတစ်ခုမှပြောမသွားဘဲလက်ပြနှုတ်ဆက်ပြီးပြန်သွားတဲ့ထရမ့်ကိုအားလုံးကအချိန်တော်ကြာရက်ပြီးတော့ထောက်ခံမှုပြခဲ့ကြတာပါ။ဒီတော့တွင်းမှာပဲသမ္မတဘိုင်ဒန်ဆိုရကတော့ထရမ့်ကိုလုံချတ်တဲ့ဖြစ်ရနဲ့ပတ်သက်ပြီးFederal အစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ကဦးဆောင်ပြီးတိချလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ့်အကြောင်းကိုမနေ့ကကြေညာပါတယ်။တစ်ချိန်တည်းမှာပဲသမ္မတဘိုင်ဒန်ကသူနဲ့ထရမ့်ကြားမှာတိတိတသာသဘောထားကွဲလွဲနေစေဖြစ်တဲ့အကြောင်းနဲ့အထူးသဖြင့်ဒီထရမ့်နဲ့သူ့ကိုထောက်ခံသူတွေကသူတို့ရဲ့မကျေနပ်ချက်တွေကိုကြမ်းကြုတ်တဲ့နီးနဲ့စုပမှုတွေဖြစ်အောင်နှုတ်ဆော်တာတွေရှိနေပြီးဒါတွေကိုလက်မခံနိုင်ဘူးလို့မနေ့က NBC ရုပ်သံထဲတွေ့ဆုံမိမြန်ချိန်မှာပြောဆိုသွားပါတယ်။စနေနေ့ကပြစ်ခတ်မှုကြောင့်ဒီသမ္မတရွေးကောက်ပွဲအလားအလာအပြောင်းလဲဖြစ်သွားနိုင်မလားလို့ NBC ကမေးတဲ့အပေါ်မှာတော့သူမသိတယ်လို့မေးတဲ့သူလည်းသိမှာမဟုတ်ဘူးဆိုပြီးတော့သမ္မတကပြန်လဲထုတ်ပြန်ခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဝက်စကွန်ဆန်ပြည်နယ်မယ်လ်ဝါကီပြည်နယ်မှာအမျိုးမှာကျင်းပနေတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံကိုမနေ့ကသမ္မတဟောင်းဒေါ်နယ်ထရမ့်ရောက်လာတဲ့ဆိုရင်ပဲသူ့ကိုထောက်ခံသူတွေကြိုဆိုခဲ့ကြပါတယ်။ Pennsylvania ပြည်နယ်မဲဆွယ်စီယုံပွဲအတွင်းလှုပ်ချမ်းမှုစ조사ခံရပြီးနှစ်ရက်အကြာစတင်ကျင်းပတဲ့ညီလာခံခန်းမတွေကိုဒေါ်နယ်ထရမ့်ရောက်မလာခင်နိုင်ပိုင်းအတွင်းကပဲသူ့ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်ကြေညာခဲ့ကြပါတယ်။မနေ့ကနီလာခံမှာဒေါ်နယ်ထရမ့်မိန့်ခွန်းပြောကြတာမရှိပေမဲ့ပါတီကိုစားပြုသမ္မတလောင်းအဖြစ်လက်ခံတဲ့မိန့်ခွန်းကိုကြာတာပြင်းနေမှာပြောကြဖို့စီစဉ်ထားပါတယ်။သူနဲ့အတူဒုတိယသမ္မတလောင်းအဖြစ်ရွေးချယ်လိုက်တဲ့အိုဟိုင်းယိုပြည်နယ်အထက်လွှတ်တော်အမတ် JD Vance လည်းသူ့ဘေးမှာအတူတွဲပြီးတော့ပါဝင်ပါတယ်။2016ခုနှစ်ကတည်းက Republican Party အတွင်းအစဉ်လာရှိတဲ့နိုင်ငံရေးခေါင်းဆောင်တွေထက်ကျော်ပြီးတော့ပါတီတွင်းထောက်ခံမှုကိုဒေါ်နယ်ထရမ့်ရယူခဲ့တာပါ။သူရွေးချယ်ထားတဲ့ပါတီဥက္ကဋ္ဌ Michael Wetley က Republican Party ကိုညီညွတ်တဲ့ပါတီဖြစ်ဖို့နိုင်ငံကိုညီညွတ်တဲ့နိုင်ငံဖြစ်ဖို့တည်ဆောက်ကြဖို့မနေ့ကညီလာခံမိကုံးမှပြောပါတယ် Donald Trump လိုကြံ့ကြံ့ခံတဲ့စိတ်တက်တဲ့တိုင်းပြည်ကိုကြီးမြတ်တဲ့အနာဂတ်စီဦးဆောင်ကြဖို့လည်းသူကစော်ဩသွားပါတယ်ရှင
် Ukraine ကပြစ်ခတ်တိုက်ခိုက်တဲ့ drone 73စင်းကိုကြားပြတ်ဖြတ်စည်းနိုင်ခဲ့တယ်လို့ရုရှားရဲ့ဒီလေကြောင်းရန်ကာကွယ်ရေးအဖွဲ့ကပြောဆိုလိုက်ပြီးတော့တစ်ချိန်တည်းမှာပဲယူကရိန်းကလည်းရုရှားရဲ့ဘုံးကျဲတိုက်ခိုက်မှုတွေကြောင့်ထိခိုက်ပျက်စီးမှုတွေရှိတယ်လို့ပြောပါရယ်ယူကရိန်းကဘော့စတော့ဖ်ဒေတာကိုပစ်ခတ်တဲ့ drone 6စင်းကိုဖျက်ဆီးပစ်ချနိုင်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရတဲ့သူမရှိဘူးလို့ဒီရုရှားကပြောပါရယ်ဂျန်တဲ့ drone တွေကိုတော့ Belgorod, Kursk နဲ့ Voronezh ဒေတာတွေအပြင်ရုရှားသိမ်းပိုက်ထားတဲ့ Crimea ဒေတာအနီးပင်လယ်နက်ထဲမှာကြားဖြတ်ဟန်တာဖျက်ဆီးနိုင်ခဲ့တာလို့ရုရှားကပြောပါရယ်ကာစတီတာကိုရိုနီဗိုမြို့မှာတော့ယူကရိန်းလေကြောင်းတိုက်ခိုက်မှုကြောင့်လက်စစ်ပစ္စည်းထုတ်လုပ်တဲ့စက်ရုံတစ်ခုမိလောင်ခဲ့တယ်လို့ဒေတာအုပ်ချုပ်ရေးမှူးက Telegram လူမှုကွန်ရက်မှာရေးပါတယ်။ဘယ်လ်ဂိုရော့ဒေတာမှာယူကရိန်းတိုက်ခိုက်မှုကြောင့်ကြီးရွာတွေမှာရှိတဲ့အဆောက်အုံတွေထိခိုက်ပျက်စီးခဲ့ပြီးတော့အနည်းဆုံးလူ10ဦးဒဏ်ရာရခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။တစ်ချိန်တည်းမှာပဲဒီယူကရိန်းဒေတာတချို့မှာလည်းရုရှားလေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုတွေရှိတယ်ဆိုတာကိုယူကရိန်းဘက်ကပြောပါတယ်။ရုရှားတိုက်ခိုက်ရေး drone 20နဲ့ကင်းထောက် drone 8စင်းကိုယူကရိန်းကကြားဖြတ်ဖျက်ဆီးခဲ့ပြီးရုရှားဟာမီကိုလိုင်းနဲ့ဟာခိဖ်ဒေသတွေမှာလည်းဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောဆိုကြပါတယ်ရှင
်။အစ္စရေးကဂါဇာကမ်းမြောင်ကိုကုန်းကြောင်ရောလေကြောင်းကပါဆက်လက်ထိုးစစ်ဆင်တိုက်ခတ်နေပါတယ်။အစ္စရေးတို့လေကြောင်းကနေတိုက်ခတ်မှုပြုလုပ်ခဲ့တဲ့ဂါဇာအလယ်ပိုင်းအယ်မာဂါစီဒုက္ခသည်စခန်းအတွင်းမှာရှိတဲ့အိမ်တိန်ကနေပါလက်စတိုင်းအလောင်း၅လောင်းကိုတွေ့ရှိခဲ့ကြောင်းဂါဇာကျမ်းမာရေးအရာရှိတွေကပြောပါရယ်အလားတူပါပဲအဲ့ဒီနေရာနဲ့မလန်းမကန် DIL ဘာလာမှာရှိတဲ့စေယုံအရာရှိတွေကလည်းအစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်လူ၄ဦးသေဆုံးခဲ့တယ်လို့ပြောပါရယ်လေကြောင်းတိုက်ခတ်မှုကြောင့်လမ်းပေါ်မှာရှိတဲ့လူ၃ဦးသေဆုံးခဲ့ပြီးတော့တခြား6ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ AP သတင်းကလည်းရေးပါရယ်ဒီအတော်အတွင်းမနေ့တနင်္လာနေ့ကစီးရီးယားနဲ့လက်ဖနော်နယ်ဆက်ကိုအစ္စရေးကလေကြောင်းကနေတိုက်ခတ်ခဲ့တဲ့အတွက်စီးရီးယားသမ္မတနဲ့နီးစပ်သူစီးပွားရေးသမားမိုဟာမက်ဘေရာကာတာချ်ဆိုသူ2ဦးသေဆုံးသွားတယ်လို့ဆိုပါရယ်နိုင်ငံကိုဆက်သွယ်ထားတဲ့လမ်းပေါ်မှာကားနဲ့မောင်းသွားနေစဉ်အစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်ကာတာချ်သေးဆုံးသွားတာလို့ဆိုပါရယ်ရေနယ်လုပ်ငန်းရှင်ကြီးတဦးဖြစ်တဲ့ Cartage Har စီးရီးယားသမ္မတနဲ့အစွန်းရောက် Islamic အဖွဲ့အကြားကကုန်သွယ်ရေးလုပ်ငန်းတွေကိုချောင်းဝင်ဆောင်ရွက်ပေးနေသူဖြစ်ပြီးတော့ American ပြည်ထောင်စုကလည်းသူ့အပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ထားပါရယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905ညနေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့အင်္ဂါနေ့ညနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးလာတဲ့ဒီမြန်မာစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်ဒါစင်တဲ့ချီကိုနယ်ဆက်မှာပဲဟန့်ထားပြီးတော့ပြန်ခိုင်းခဲ့တယ်လို့နယ်ဆက်မြစ်ဒီနတ်မြစ်ကြောင်းအနီးမှာအခြေစိုက်တဲ့ဘင်္ဂလားဒေ့ရှ်ဒေသဆိုင်ရာတာဝန်ရှိသူတို့ကဒီကနေ့ပြောပါတယ်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်နေတာနဲ့အမျှအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲနဲ့ဒီအိန္ဒိယနိုင်ငံတွေကိုထွက်ပြေးလာတဲ့မြန်မာစစ်ကောင်စီတပ်ဖွဲ့ဝင်တွေအရေးအတွက်ဟာလဲထောင်ထဲချီပြီးတော့ရှိပါတယ်အများအဖြစ်ကတော့သူတို့ကိုလက်ခံပြီးရပ်ပိုင်းဓမ္မမဟုတ်သတင်းပတ်ပိုင်းအတွင်းမှာမြန်မာနိုင်ငံဘက်ခြမ်းကိုပြန်ပို့လို့ရှိပါတယ်။ဒါပေမဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ဘင်္ဂလားဒေ့ရှ်နယ်စပ်နတ်မြစ်ကိုဖျက်ကူးဖို့ကြိုးစားတဲ့နယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်66ဦးချက်မင်းတွေကိုမြန်မာနိုင်ငံဘက်ချက်ချင်းပြန်ပြီးတော့နှိမ့်ထုတ်ခဲ့တာဖြစ်ပါတယ်။လီနစီနဲ့ Technef ဒေသတွေကိုဝင်ဖို့ကြိုးစားခဲ့ကြတဲ့ဒီမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်ကမ်းခြေစောက်တပ်ဖွဲ့တွေကနယ်စပ်မှာတင်ဟန့်ထားခဲ့တာဖြစ်တယ်လို့ Technef မြို့အုပ်ချုပ်ရေးမှူးမူဂျီဘူဝါရာမန်ကပြောပါတယ်။အခုနောက်ဆုံးထွက်ပြေးလာတဲ့သူတွေနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကရောဘင်္ဂလားဒေ့ရှ်ကမ်းခြေစောက်တပ်ဘက်ကရောတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူး။ရခိုင်ပြည်နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုအရခတက်တော် AA ကပြီးခဲ့တဲ့နှစ်နိုဝင်ဘာလကစလို့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးစစ်ကောင်စီတပ်စခန်းတွေနဲ့နယ်မြေတွေကိုတိုးချဲ့သိမ်းယူလာနေတာနဲ့အမျှဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေအများအပြားအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးနေကြတာဖြစ်ပါတယ်။ဒီနှစ်ထဲမှာအခုလိုထွက်ပြေးလာတဲ့သူ150ကျော်ကိုဘင်္ဂလားဒေ့ရှ်ကလက်ခံပေးခဲ့တာရှိပြီး950ကျော်ကိုတော့နေရပြန်ပို့ပေးခဲ့ပြီးဖြစ်တဲ့အကြောင်းတရားဝန်ကျင်ကတော့နေရပြန်ဖို့အတွက်စောင့်ဆိုင်းနေတယ်လို့အမည်မဖော်လိုတဲ့အကြီးတန်းဘင်္ဂလားဒေ့ရှ်အရာရှိတူက AFP ကိုပြောပါရယ်ရှင်
။မြန်မာစစ်ကောင်စီအတွက်လင်းရင်စီပို့ဆောင်တဲ့ကုမ္ပဏီတွေမှာပါဝင်တဲ့ဆိုတော့နိုင်ငံတကာလွတ်ငြိမ်းချမ်းသာ့ခွင့် Amnesty International အဖွဲ့ရဲ့အစီရင်ခံစာပါဖော်ပြချက်ကိုစင်ကာပူအခြေစိုက်ဆဟာရာ Energy International လောင်စာဆီကုမ္ပဏီကမနေ့ဇူလိုင်လ15ရက်နေ့ကညှင်းဆိုလိုက်ပါတယ် Amnesty International ဟာအချက်အလက်များတွေကိုအခြေခံပြီးတော့အစိုးရခန်းစာထုတ်ပြန်ခဲ့တာလို့ SaharaEnergy ကုမ္ပဏီဘက်ကခြေပါတာကို The African Report သတင်းစာမှာရေးပါတယ်။မြန်မာစစ်တပ်ရဲ့အရက်သားတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခတ်မှုတွေကိုဟန်တားနိုင်ရေးအတွက်လေရင်လောင်စာဆီတင်ပို့မှုတွေမလုပ်ကြဖို့တောင်းဆိုနေတဲ့ကြားမှာပဲစစ်ကောင်စီအတွက်လေရင်စီပို့ဆောင်မှုတွေကိုဆက်လက်လှုံ့ဆော်နေတဲ့အကြောင်းနိုင်ငံတကာလူငယ်ချမ်းသာကွင် Amnesty International အဖွဲ့ကဇူလိုင်လ10ရက်အစိုးရခန်းစာထုတ်ပြန်ခဲ့တာပါ။နိုင်ငံတကာကုမ္ပဏီတွေထဲမှာတရုတ်ပိုင်ရေနံတင်တင်မို့ဟာဗီယက်နမ်ကတဆင့်မြန်မာနိုင်ငံကိုလောင်စာဆီတင်ပို့မှုတွေလုပ်နေတာဖြစ်ပြီးတော့စင်ကာပူအခြေစိုက် Sahara Energy International လောင်စာဆီကုမ္ပဏီတရုတ်အစိုးရပိုင် CNOOC Trading Company နဲ့တခြားကုမ္ပဏီတွေပါဝင်ခဲ့တယ်လို့လည်းအစိုးရခန်းစာမှာဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာအရက်သားပြစ်မှတ်တွေကိုလေးကြောင်းတိုက်ခတ်မှုတွေဟာအခုနှစ်ပထမနှစ်ဝက်အတွင်းမှာအရင်ကထက်5000ဒေါ်လာတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ကပြောဆိုထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံကတက္ကသိုလ်တစ်ခုမှာအစိုးရကိုလိုလားတဲ့ကျောင်းသားတွေနဲ့စန့်ကျင်တဲ့ကျောင်းသူကျောင်းသားတွေအကြားရုံးရင်ဆက်ကအခြေအနေဖြစ်တာကြောင့်ဒီကနေ့လုံခြုံရေးတပ်ဖွဲ့တွေကလူစုခွဲရတဲ့အထိဖြစ်ခဲ့ပါတယ်။ဒါကမျိုးအပြင်ဘက်ဆာဗာအရက်မှာရှိတဲ့ဂျာဟန်ဂျာနာကတက္ကသိုလ်မှာဒီကနေ့အစောပိုင်းတုန်းကနှစ်ဖက်ရုံးရင်ဆက်ကဖြစ်တာကိုလုံခြုံရေးအဖွဲ့တွေကမျက်ရည်ပုံးတွေနမတ်တုပ်တွေသုံးပြီးတော့လူစုခွဲခဲ့တယ်လို့ဒီကျောင်းသားတွေနဲ့ရဲတပ်ဖွဲ့ကပြောပါတယ်။1982ခုနှစ်ဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးတိုက်ပွဲအတွင်းတိုက်ပွဲဝင်ခဲ့တဲ့စစ်မှုထမ်းဟောင်မီတာစုဝင်တွေအတွက်အစိုးရကဒီအလုတ်ခွဲတန်းကိုတာသတ်မှတ်ထားတာကိုအဆုံးသတ်ပေးဖို့ဒါကိုလိုလားကြတဲ့ကျောင်းသားတွေကတောင်းဆိုဆန္ဒပြရာကနေကန့်ကွက်သူတွေနဲ့အကြမ်းဖက်မှုတွေဖြစ်တဲ့အထိအခြေအနေတွေပြင်းထန်ခဲ့တာပါလွတ်လပ်ရေးတိုက်ပွဲဝင်စစ်မှုထမ်းဟောင်တွေရဲ့မိသားစုတွေအတွက်အလုတ်ကိုတာခွဲတန်းသတ်မှတ်ချက်ကိုအရင်ကလည်းအခုလိုမျိုးကန့်ကွက်ဆန္ဒပြတာတွေကြောင့်2018ခုနှစ်ထဲကဒီစနစ်ကိုရပ်ဆိုင်ချတာပါဒါပေမဲ့ပြည်ရဲ့လာထဲမှာတော့တရားရုံးချုပ်ကဒီသတ်မှတ်ချက်ကိုပြန်လည်ပြဋ္ဌာန်းဖို့တောင်းဆိုခဲ့တာကြောင့်ဆန္ဒပြပွဲတွေတဖန်ပြန်ဖြစ်လာတာပါဒီကနေ့ဒီဆန္ဒပြပွဲအကြမ်းဖက်မှုတွေအတွင်းမှာဒဏ်ရာရတဲ့ချောင်းသူချောင်းသား50ကျော်ရှိပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်15ယောက်ထက်မနည်းလေထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်အစိုးရရဲ့ဒီအလုတ်ခွဲတန်းကူတာသတ်မှတ်စနစ်မှာတော့လွတ်လပ်ရေးတပ်ဖွဲ့ဝင်စစ်မှုထမ်းမျိုးဆက်သားစဉ်မျိုးဆက်တွေအပြင်အမျိုးသားတွေနဲ့ဒီမတန်ဆွမ်းသူတွေအတွက်လည်းပါဝင်ပါတယ်ရှင်
ကျူဝါနိုင်ငံမှာတရားတာဝန်ကျနေတဲ့မြောက်ကိုရီးယားအစင်းမြင့်တန်အရာရှိတဦးတောင်ကိုရီးယားဘက်ကိုခိုးလုံလာကြောင်းတောင်ကိုရီးယားထောက်လှမ်းရေးအေဂျင်စီကဒီကနေ့ဇူလိုင်လ16ရက်နေ့မှာပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့အတူကျမလေးမာတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုမတင်ဆက်ပေးခင်မှာနိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးခြင်းပါတယ်။အရင်ဆုံးတော့ Republican Party ညီလာခံပထမနေ့အကြောင်းပြောပြပေးမှာပါ။ American သမ္မတဟောင်းလည်းဖြစ် Republican သမ္မတကိုယ်စားလှယ်လောင်းလည်းဖြစ်တဲ့ Donald Trump ဟာ Wisconsin ပြည်နယ် Milwaukee မြို့မှာကျင်းပတဲ့ RNC Republican နိုင်ငံလုံးဆိုင်ရာညီလာခံတက်ရောက်ခဲ့ပါတယ်။မဲဆွေပွဲအတွင်းပြစ်ခတ်လှုပ်ကြံခံရအပြီးနှစ်ရက်အကြာဇူလိုင်လ15ရက်နေ့မှာကျင်းပတဲ့ RNC ညီလာခံကိုတက်ရောက်ခဲ့တာပါ VOA သတင်းတောက် Caroline Presutti ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးမှာပါရှင
်ပန်ဆယ်ဗေးနီးယားပြည်နယ်ကမဲဆွေပွဲအတွင်းလှုပ်ကြံခံရပြီးနောက် RNC Republican နိုင်ငံလုံးဆိုင်ရာညီလာခံကို Donald Trump တက်ရောက်လာတာပါသူရဲ့လက်တွဲဘက်ဒုသမရအဖြစ် Ohio ပြည်နယ်အထက်လွှတ်တော်အမတ် JD Vance ကိုရွေးချယ်လိုက်ကြောင်းလဲ RNC မှာကြေညာပါတယ
် It is therefore my honor to nominate Ohio Senator JD Vance for the office of Vice President of the United States of America
အသက်39နှစ်အရွယ် American Marine တပ်ဖွဲ့ဝင်ဟောင်းလဲဖြစ်တဲ့ Vance ဟာ Hillbilly Elegy ဆိုတဲ့ကိုရီးအထုပ်ပတ်တီကိုလည်းရေးခဲ့သူပါconservative ဦးဖြစ်တဲ့ Vance Trump ကိုအမေရိကရဲ့ Hitler ဖြစ်နေလဲပုံဖော်ပြောဆိုခဲ့မှုရတယ်။သမ္မတ Joe Biden ကတော့ Vance Trump ရဲ့ကိုးပွားဖြစ်တယ်လို့ဆိုပါတယ
်။ JD Vance be nominated by acclamation. All those in favor signify by saying aye.
ဒုသမ္မတဖြစ်ရွေးချယ်လိုက်ကြောင်းပြည်내ကိုယ်စားလှယ်ပေါင်း2400တက်ရောက်တဲ့ RNC ပထမနေ့ရက်မှာပဲကြေညာလိုက်တာပါ Republican Party ရဲ့သမ္မတကိုယ်စားလှယ်လောက်ဖြစ် Donald Trump ကိုတရားဝင်ကြေညာဖို့လည်းရှိနေတာပါ RNC ညီလာခံကျင်းပရာနေရာနဲ့မလန့်မကန့်မှာတော့ Republican နဲ့ Trump ရဲ့မူဝါဒကိုလက်မခံသူတွေကဆန္ဒပြကြပါတယ်
I thought it was important.
ကျွန်တော်တို့မှာရွေးချယ်စရာ2ယောက်ရှိတဲ့အနေနဲ့တစ်ယောက်ကအမှုပေါင်း34ခုနဲ့ဆွဲချက်တင်ခံရသူဖြစ်တယ်ဆိုတာလူတွေကိုသတိပေးဖို့အရေးကြီးပါတယ
်။ဒါပေမဲ့လည်းအသက်အရွယ်သိပ်မကြီးသေးသူ Vance ကိုသူ့သမရဖြစ်ရွေးချယ်တာနဲ့လှုပ်ကြံမှုပြီး Trump ဟာသူ့လှုပ်ဆရာရှိတာတွေကိုပုံမှန်လုပ်နေတာကြောင့်သူ့ကိုထောက်ခံသူတွေအတွက်အားပြက်စရာပါ
။ The question is not about
အတိတ်ကိုပြန်ကြည့်မနေကြပဲနိုင်ငံတကာနိုင်ငံအနေနဲ့ရောအမေရိကန်တွေအတွက်အနာဂတ်မှာဘယ်လိုဆက်သွားကြမလဲဆိုတာကကြည့်ဖို့လိုပါတယ်
။စီးလုံးညီညွတ်ကြဖို့လဲ RNC ညီလာခံတက်ရောက်လာသူတွေကပြောဆိုပြီး Trump နဲ့ Vance နောက်မှာတညီတညွတ်ထဲရက်တည်ကြမယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
။ Republican Party ညီလာခံပထမနေ့အကြောင်းကိုကိုအောင်ကကြွပြပေးခဲ့တာပါ။အခုတော့ VOA ရဲ့ပုံပြရုပ်သံအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ American ပြည်တော်စုမှာကျင်းပတဲ့ရွေးကောက်ပွဲတွေအတွင်းအစဉ်လာအရ Republican Party ကအမျိုးသားလူငယ်တို့ကြားရေးပန်းစားပြီးတော့ Democratic Party ကတော့အမျိုးသမီးလူငယ်တို့ကြားပိုအလေးတားပါတယ်။အခုလာမယ့်သမ္မတရွေးကောက်ပွဲမှာရောဘဲကိုစလဲလောင်းကလူငယ်တို့ကြားဦးဆောင်နေပါသလဲ VOA ပုံပြရုပ်သံမှာကိုဝင်းခမ်းမောင်ကတင်ပြပေးထားပါတယ်ရှင်။
အမေရိကန်ပြည်သူရွေးကောက်ပွဲတွေမှာအခုနောက်ဆုံးတွေ့လာတဲ့အချက်အချက်ကတော့ကြားမကွာမှုပဲဖြစ်ပါတယ်။ကြားမကွာမှုဆိုတာကကိုယ်စားလှယ်လောင်းတူအတွက်မဲပေးကြတဲ့အမျိုးသားအရေးအတွက်ရာဂိုင်းနှုန်းနဲ့အမျိုးသမီးရာဂိုင်းနှုန်းနှိုင်းယှဉ်ချက်ဖြစ်ပါတယ်။တမိုင်းအစဉ်လာအရဒီမိုကရက်ပါတီဘက်ကိုအမျိုးသမီးကပိုမဲပေးတတ်ပြီးရီပါဘလစ်ကန်ကိုတော့အမျိုးသားတွေကပိုအလေးတားပါတယ်။အထူးသဖြင့်အသက်18နဲ့29နှစ်ကြားဖြစ်ပါတယ်။မကြာသေးခင်ကကောက်ယူခဲ့တဲ့ Harvard စစ်တမ်းအရအမျိုးသားလူငယ်32ရာခိုင်နှုန်းက Democrat Party ဝင်တွေဖြစ်ပြီးတော့29ရာခိုင်နှုန်းကတော့ Republican တွေပါအမျိုးသမီးလူငယ်44ရာခိုင်နှုန်းက Democrat တွေဖြစ်ပြီး18ရာခိုင်နှုန်းကတော့ Republican ဖြစ်ပါတယ်အခုလိုမဲပေးတဲ့ကြားမှာကွာဟာချက်ကနိုင်ငံရေးသဘောထားနဲ့ Identity လို့ခေါ်တဲ့ကိုယ်ပိုင်လက္ခဏာရက်လို့အကြောင်းအရာတွေမှာကွဲပြားမှုကြီးတွေဖြစ်နေတာကိုပြသနေပါတယ်Center American Life ဖွဲ့ရဲ့စစ်တမ်းမှာမျိုးသားနဲ့အမျိုးသမီးကြား Feminism လို့ခေါ်တဲ့အထီးရဝါဒလိုကိစ္စရပ်တွေပေါ်အမြင်သဘောထားအကြီးအကျယ်ကွာဟနေတာကိုတွေ့ရပါတယ်။ Generation C မျိုးဆက်အမျိုးသား43ရာခိုင်နှုန်းကအမျိုးသမီးဝါဒီဖြစ်သူတို့ကိုသူတို့ခံယူထားကြပြီးတော့ Gen Z အမျိုးသမီး61ရာခိုင်နှုန်းကတော့သူတို့ကိုသူတို့အထီးရဝါဒီလို့မှတ်ယူကြပါတယ်။ဒီလိုကွာဟချက်ကလာမယ့်သမရရွေးကောက်ပွဲမဲယုံတွေမှာအကျိုးသက်ရောက်မှုကြီးနိုင်ပါတယ်။18နဲ့29နှစ်ကြာမျိုးသမီးတွေကြားမှာလက်ရှိသမ္မတဂျိုးဘိုင်ဒန်က33မှတ်နဲ့ဦးဆောင်နေပြီးတော့မျိုးသားတွေကြားမှာတော့သူ့ဦးဆောင်မှုက6မှတ်ပဲရှိပါတယ်။လွန်ခဲ့တဲ့4နှစ်ကတော့မျိုးသားတွေကြားသူ့ရဲ့ဦးဆောင်မှုက26မှတ်ထိရှိခဲ့တာပါ။မျိုးသမီးကြားဦးဆောင်မှုကတော့အခုအချိန်နေနဲ့မတိမ်မြိမ်35မှတ်ရှိခဲ့ပါတယ်။နိုဝင်ဘာရွေးကောက်ပွဲကချင်းကပ်လာပြီးဖြစ်တဲ့အတွက်နောက်တက်မဲ့သမ္မတဘယ်သူဖြစ်မလဲဆိုတာမဲပေးသူကြားမှကွာဟချက်ကရေးပါတဲ့ချက်ချက်ဖြစ်လာနိုင်ပါတယ်။သမ္မတဘိုင်ဒန်နဲ့သမ္မတဟောင်းထရမ့်ဘယ်သူနိုင်မယ်လို့ထင်ပါလဲ
။ဒီပုံပြရုပ်သံအစီအစဉ်ကိုကိုဝင်းခမ်းမောင်ကတင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်ကိုမတင်ဆက်ပေးခင်မှာဆက်သွယ်မင်းညက်ကအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မန္တလေးတိုင်းနဲ့ရှမ်းပြည်မြောက်ပိုင်းမှာဇွန်လ25ရက်နေ့ကစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းမှာဥဆောင်မှုရောစီရင်ရီမှန်ချက်ပါပြောင်းလဲသွားတာတွေ့ရတယ်လို့ CDM တက်မတော်သားကိုနောင်ယိုးက VOA ကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်အခြေဆိုင် CDM တက်မတော်သားတွေဖွဲ့စည်းထားတဲ့ပြည်သူ့ပန်းတိုင်အဖွဲ့တာဝန်ခံကိုနောင်ယိုးကိုမန်ရင်စင်တိုင်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။
ဟုတ်ကဲ့ကိုနောင်ရွေးအခုဒီဇွန်လ25ရက်နေ့ကစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းရဲ့စီရေးရီမှန်းချက်ကိုပေါ့နော်ဘလို့သုံးသပ်လဲရှင
်ဒီညီတော်မောင်မိတ်သုံးဖွဲ့ပေါ်မှာ TNL ကဥဆောင်ပြီးတော့TNL နဲ့ကျွန်တော်တို့ NUGPDF တွေလို့ပြောရမှာပေါ့နော် MANPDF ကျွန်တော်မြေပြန် PDF အင်အားစုတွေကအဓိကပြန်စုဖွဲ့ပြီးတော့ဥဆောင်လုပ်ချတဲ့ဒုတိယတိုင်းဖြစ်တယ်ဖြစ်တာပေါ့နော်အဲ့တော့သူကဥဆောင်ပြီးတော့ကမခဏဖွဲ့တဲ့အဖွဲ့တွေကနည်းနည်းလေးပြောင်းသွားတာဖြစ်တဲ့အတွက်စီရေးရီမှန်းချက်လည်းကျွန်တော်တို့ပြောင်းသွားတယ်လို့ယူဆတယ်သူကမတူဘူးပေါ့3 plus 5ဥကကျွန်တော်သူတို့TNL ဆိုတဲ့သူရဲ့ဟိုသူရဲ့ဒီအမျိုးသားနေမီရီမှန်းချက်နေမီရှိထားပြီးသားကိုကန့်နဲ့ရှိထားပြီးသားဒါပေမဲ့ကျွန်တော်မြေပြန့်အင်အားစုတွေကကျွန်တော်သူတို့ရီမှန်းချက်တမှာပဲပါဝင်လှုပ်နေတယ်ဒါပေမဲ့သူတို့ရဲ့ရီမှန်းချက်ကကျွန်တော်မြေပြန့်ဆင်းမှုပဲဖြစ်တယ်ဆိုတော့ဒါအစိုးရကြီးကျွန်တော်တို့ ခံထားပြီးသားပေါ့နော်သူတို့ကဟိုမှာပုံဝင်လှူချနေတဲ့အချိန်တည်းကျွန်တော်မြင်ပြဆင်မှာပဲပေါ့နော်အကြောပထမလဲတော့သူတို့ဒီဘရောက်အလိုင်းရဲ့ခုပဲပါဝင်တယ်ဒါပေမဲ့ဒုတိယဆိုင်ကျတော့အဲဥဆောင်တဲ့ DNA လေးပြောင်း DNA လေးနဲ့ကျွန်တော်တို့ man pd ရဲ့အင်အားစုတွေဖြစ်လာပြီဆိုတော့အဲသူတို့ဒီကအဲ CA mission emergency နေရာတွေပြောင်းသွားပြီးတော့ကျွန်တော်တုံတက်ခဲ့တယ
်ဒါဆိုလို့ရှိရင်ဒီ DNA လေးတို့ MND တို့ပါတဲ့ဒီတိုင်းသားညီနောင်မဟာမိတ်အဖွဲ့တွေကနေပြီးတော့သူတို့တကြော့ပြန်ပြီးတော့စီရီးတွေစတင်လာတာပေါ့နော်အဲ့ဒီမှာအခုဆိုရင်သူတို့ဒီလာရှိုးပေါ့နော်လာရှိုးတခါမိုးကုတ်တို့အဲ့လိုမျိုးပေါ့နော်တကယ်ဟိုအရေးပါတယ်နောက်နောက်ချိုဆိုရင်တော့အခုနောက်ချိုတစ်မျိုးလုံးကိုပေါ့လေတိုင်းသားနဲ့ဒီတော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေကတော့တင်ထားပြီပေါ့နော်ဆိုတော့အဲ့တော့ဒီတိုင်းသားလက်နက်ကင်အဖွဲ့တွေရဲ့ရှမ်းမြောက်မှာတိုက်နေတဲ့သူတို့ရဲ့စီရီးရီမန်းချက်ကိုရောဘယ်လိုမြင်လဲရှင်
DNA လေးကသူထိန်းထုတ်ချုပ်ခြင်းတဲ့နေပြည်တော်ကျွန်တော်ဒီနေ့ကြောက်မဲတီဘောအမိုးမေးအဒီပချမ်းလေးသူဟိုအခိုင်မာရင်လှုပ်ခဲ့တဲ့နေပြည်တော်ကိုဟိုပြန်လှုပ်မယ်ဆိုတော့သူတို့အဲပြီးခဲ့တဲ့ပထမလိုင်းအဆက်မာတွေကဒီလောင်ချူတို့ကြောက်မဲတို့ကြာမှာ DNA လေးကောင်းကောင်းနေပြည်ဘူးကုတ်လမ်းပိုင်းနေပေါ့နော်အဲ့ဒီပိုင်းနေမှာသူတို့အစိုးရကအဲသူကနေပြည်လှုပ်ထားပြီးအဲစီးနားလိုက်ပြီးမဲ့နေပြည်လှုပ်ထားပြီးချိန်ဆယူထားပြီးပေါ့နော်အဲ့ကြတော့အခုကျွန်တော်တို့ထင်တယ်ဟာဟို DNA လေးဒီကျတော့ပထမဆုံးသူတို့နောင်ချူကိုနောင်ချူကြောင်မဲဘက်ကိုဒီကိုင်နဲ့ထိုးစစ်စင်တဲ့အခါမှာကျတော့သူတို့ကတော့ DNA လေးရဲ့ယူဆကတော့ DNA ရဲ့ရီမန့်ချက်ကိုကျွန်တော်ခံမှန်းကြည့်တာပေါ့နော်ဟိုမှာကျတော့သူတို့နောင်ချူတီပေါ်နေပြီးတော့မှတစ်ပြေးပြေးနဲ့သူတို့လာချူဘက်ကိုအဲသူတို့ချင်းကတ်သွားမယ်ဒါချူကိုပိတ်ဆို့ဖြတ်တော့မယ်အဲကျွန်တော်တို့သုံးသက်တယ်ပေါ့နော်အဲ့ဒီချိန်မှာပဲ man pd ရဲ့တို့ကတော့မိုးကုတ်တို့အဲမရီယာတို့စင်ကိုင်တို့ကနေမှတစ်ပြေးပြေးကျွန်တော်တို့နောက်ဘက် AI ပြည့်နောက်ဘက်ချက်မှာရှိတဲ့သကိုင်းအရာစုတွေနဲ့လည်းအဲစုပ်ွက်ချိန်ဆောင်မယ်အဲဒီပြင်ဒီဘက်ပြင်းဦးလေးတို့ဘာတို့ကိုအဲဘက်ကပြင်းလေးနဲ့မန်ဒီဘက်ကိုဖိအားပေးမယ်လို့ကျွန်တော်တို့အဲဒါသုံးသက်ခဲ့တာပေါ့
အခုဆိုလို့ရှိရင်ဒီစစ်ကောင်စီတပ်စခန်းတချို့ကိုဟိုတိမ့်ပိုက်ခဲ့တဲ့အခြေအနေပါပေါ့နော်ဒီလက်နက်ခဲရနေရပေါ့နော်အမျိုးအစားအများပြားနောက်ပြီးတော့တော်တော်လေးစုံစုံလင်လင်ပါဝင်နေဆိုတာကိုတွေ့မြင်ရပါတယ်ဒီလက်နက်တွေကအခုတိုင်းသားလက်နက်ကိုင်ဖွဲ့တွေအခုတော်လိုင်းရေးအင်အားစုတွေဟိုရရှိသွားတဲ့အပေါ်မှာရောဟိုစည်ရေးရပေါ့နော်ဟိုဘလို့ဖြစ်လာနိုင်တယ်လို့သုံးသပ်လဲရှင
်စည်ရေးအရွေကိုထပ်ပြီးတော့ကောင်းကောင်းဟုတ်တက်ပြီးတော့သူ့ချစ်ရှည်လမ်းမဲ့အတွက်ကိုအများကြီးအထောက်ပံ့ဖြစ်စေတယ်။ဘာလို့လဲဆိုတော့အမအခုသူတို့တိမ့်ပက်ရရှိတဲ့စစ်လက်နက်တွေဒီသူတို့ပတ်စံချင်းတော့ဝေလို့များတဲ့စစ်လက်နက်အမျိုးသားတွေဖြစ်တယ်ပေါ့နော်။သူတို့ကဒီလိုလက်နက်တွေမပါဘဲနဲ့စစ်နည်းပြူဝတ်တကြနဲ့စစ်ကောင်တွေလည်းဒီတစ်ခုကောင်းကောင်းထိတ်ထုတ်လာနိုင်တဲ့ခါမှာဒီလက်နက်တွေထက်ရလာခြင်းကချိန်မှကြီးမားတဲ့ဟိုစီးရီးအဲဟိုနဲ့စီးရီးပြူဝတ်အတွက်တော့သူတို့ကောင်းကောင်းလေးကိုအထောက်ပံ့အများကြီးဖြစ်စေတယ်။သူတို့ဟိုကျင်းတဲ့စီးရီးအစဲအပြောင်းတွေတက်ကိုကောင်းတော့တော့လက်နက်ကလည်းစီးရီးမှာတော့အမအထက်ကโอ้อธิกะจาได้อาจารย์เนี่ยมาป่าดาโอ้เอตะชู่ลินจิเลนะမျိုးတွေရလာတဲ့ခါမှာစစ်ကောင်စီရဲ့လေကြောင်းအနီးကပစ်ကူတွေဟာကိုကျွန်တော်ကောင်းကောင်းတန်တန်ချင်းချောင်းနိုင်တာမျိုးတွေရလာပြီပေါ့နော်ဒီလိုဟာမျိုးတွေရလာပြီဆိုရင်စင်ရည်ပြူဟာရှင်သုံးမှုပိုင်းမှာပို့ပြီးတော့ကျွန်တော်တို့ကတုံလိုင်းကြီးဟာဆိုတဲ့အာသဘုကူပို့ပြီးဖြစ်လာစေနိုင်တာပေါ့နော်ဒီလိုအထောက်အကူတွေရတယ်အဲ့ကျတော့အခုဒီလက်နက်တွေကိုကျွန်တော်လေ့လာသုံးသပ်ကြည့်တဲ့ခါမှာအဲကျွန်တော်တွေ့နေရတော့ဆိုရင်ဒါသူတို့ဟိုတကယ့်ကိုဟိုစီးမှဆိုဟိုဘယ်လိုပြောအမျိုးသားကောင်းမွန်တဲ့စစ်လက်နက်တွေဖြစ်တယ်သူတို့အနေနဲ့လက်လန်းမမီအချိန်ကတိုင်းရင်းသားအင်အားစုလက်လန်းမမီနိုင်ခဲ့တဲ့လက်နက်အမျိုးသားတွေဖြစ်တယ်အဲကျတော့ဒီလက်နက်တွေဟာဒီတုံတိုင်းအင်အားစုအသေးသေးပေါ့နော်ချိန်ဆက်သွားခြင်းနဲ့အဲစီးရေးရီမန့်ချက်တွေကိုအားကောင်းကောင်းနဲ့ပုံစံမှုတွေအဓိကအထောက်အကူဖြစ်တဲ့လက်နက်တွေဖြစ်တယ်ဆိုတော့ကျွန်တော်တို့ဟိုအခိုင်အမာပြောလို့ရတယ်
စီရေပြူဟာပြောင်းလဲလာတဲ့တက်တုံညာနှစ်ခုစစ်စီရေဒုတိယပိုင်းအကြောင်းမင်းရင်စင်နိုင်ကဆက်သွယ်မေးမြန်းခဲ့ရပါအခုတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်ကိုဆက်ချင်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးပါတီ၄ခုကိုတရုတ်နိုင်ငံကဖိတ်ကြားခဲ့ပါတယ်ဒီသတင်းကိုပြောပြပေးပါပါမြန်မာနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေနဲ့ဆက်ဆံရေးတိုးမြှင့်ဖို့အတွက်ဆိုပြီးတော့နိုင်ငံရေးပါတီ၄ခုကိုတရုတ်ကွန်မြူနတီပါတီကတီးတန့်ဖိတ်ကြားထားပါတယ်တပတ်ကြာမဲ့ခီးစဉ်အတွင်းတရုတ်ကွန်မြူနတီပါတီနဲ့ဆက်ဆံရေးတိုးမြှင့်နိုင်မယ်လို့မျှော်လင့်ကြောင်းဖိတ်ကြားခံရတဲ့ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOA ကိုပြောပါရယ်ဒီကြောင့်ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမွန်ကပြောပြပေးပါပါရှင
်လာမယ့်ဇူလိုင်လ20ရက်နေ့ကနေဇူလိုင်လ28ရက်နေ့အထိသတင်းတပတ်တာကြာမြင့်မဲ့တရုတ်နိုင်ငံကိုသွားရောက်လေ့လာမဲ့ခီးစဉ်မှာတော့လက်ရှိစစ်ကောင်စီရဲ့လက်အောက်မှာနိုင်ငံရေးပါတီတွေအဖြစ်နဲ့တရားဝင်တည်ရှိနေကြတဲ့ပါတီ၄ခုရဲ့ခေါင်းဆောင်တွေကိုတရုတ်ကွန်မြူနတီပါတီကဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။ စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကနေမှတ်ပုံတင်ခွင့်ပြုထားတဲ့နိုင်ငံရေးပါတီ50တဲကမှရွေးချယ်ဖိတ်ကြားခံရတဲ့ပါတီ4ခုကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊ပြည်သူပါတီ၊ရခိုင်ဥဆောင်ပါတီနဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကြားပြူလို့ဖြစ်ပါတယ်အဲ့ဒီခီးစဉ်တွင်မှာတော့တရုတ်ကွန်မြူနတီပါတီကဒုတိယနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဖို့ရှိပါတယ်လို့ဖိတ်ကြားခံရတဲ့ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOA မြန်မာပိုင်းကိုပြောပါတယ်တရုတ်ခီးစဉ်တွင်မှာလေ့လာပြည့်မဲ့အခြေအနေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ
်ကျွန်တော်တို့ကယူနန်မှာ24မနက်ပိုင်းကြည့်ရှိနိုင်တယ်20နှစ်သွားမှာကိုဒီကအဲ့တော့24လေးရင်စီပြီးနော်ပေကျင်းရောက်မယ်28ပြန်မယ်ဂျူနန်မှာကြတော့ CPC ရဲ့ကြီးလက်ပါတီတိဆောက်ပုံလို့လည်လာရေးရှိတယ်သူတို့ရဲ့စီးပွားရေးပါညာကအစကုန်အဲ့ဒါပြီးရင်တောင်ဟာရှ Expo အဲ့ဒါကိုတက်မယ်ဆိုအဲ့ဒါပြီးရင်ခုနပေကျင်းသွားမယ်ပေကျင်းမှာတော့နိုင်ငံတကာဆက်ဆံရေးဌာနနော်ဒါတရုတ်ပြည်ကွန်မြူနတီပါတီပုံကွန်မတီ IDCPC ရဲ့ဒုတိယဝန်ကြီးပေါ့နိုင်ငံသားရဲ့ဒုတိယဝန်ကြီးနဲ့ကျွန်တော်တို့ပြောဖို့ရှိတယ်ပါတီချင်းဆက်သွယ်ဆက်ဆံရေးတွေခိုင်မောင်းဆောက်ကြတယ်အကြမ်းင်းတူပဲကျွန်တော်တို့သတ်မှတ်ထားက
ြဖိတ်ကြားစာထဲမှာတော့တရုတ်ခီးစဉ်တွင်မှာယူနန်ကျေးလက်ဒေသဖွံ့ဖြိုးရေးအခြေအနေကျေးလက်ဒေသတွေမှာပါတီတွေရည်တည်မှုအခြေအနေပိုလန်မှာစီမံကိန်းအကောင့်ထည့်ဖော်ရေးတရုတ်နိုင်ငံကကျွမ်းကျင်သူတွေနဲ့အမြင်သဘောထားချင်းဆွေးနွေးဖလှယ်သွားဖို့အတွက်လဲစီစဉ်ထားတယ်ဆိုတာကိုဖော်ပြပါရှိပါတယ်။ဒေါက်တာအေးမောင်ကတော့တရုတ်ခီးစဉ်ကနေရလက်ကောင်းအတွေ့အကြုံကောင်းတွေရလာနိုင်မယ်လို့မျှော်လင့်ထားတယ်လို့ဆိုပါတယ်။တရုတ်မြန်မာနယ်နိမိတ်ချင်းထိစပ်နေတဲ့နေရာတစ်လျှောက်မှာတိုက်ပွဲတွေပြင်းထန်လာတဲ့အချိန်ဒပြိုင်နက်ထဲမှာပဲတရုတ်ဘက်ကမြန်မာအရေးကိုပိုးပြီးတော့မှထက်ထဲဝုံဝံပါဝင်လာနိုင်မှုစ조사တဲ့အနေနဲ့စစ်ဖက်ခေါင်းဆောင်ပိုင်းနေအပါဝင်စစ်ကောင်စီကခွင့်ပြုထားတဲ့နိုင်ငံရေးပါတီတွေနဲ့ထိဆက်လုံဆောင်နေတယ်ဆိုတာကိုတရုတ်ဘက်ကပေါ်ပေါ်တင်တင်ပြသလာတာဖြစ်တယ်လို့လည်းအကဲခတ်တွေကသုံးသပ်ပါတယ်။ဒါအပြင်တရုတ်ကလက်တလောမှာပြည်တွင်းခေါင်းဆောင်ပိုင်းနေနဲ့တွေ့ဆုံတာခက်ဆိတ်ဆိတ်လှုပ်လာတာတွေကတော့မြန်မာနိုင်ငံရေးမှာတက်ရောက်မှုတစ်စုံတစ်ရာရှိလာနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိပါတယ်။တရုတ်နဲ့မြန်မာအရေးလေလာသုံးသပ်သူဒေါက်တာလှကျော်စောကတော့အနောက်နိုင်ငံတွေထက်စာရင်အိန္ဒိချင်းတရုတ်ကမြမအရေးထဲမှာပို့ပြီးတော့မှပါဝင်လာနိုင်ပွဲရှိတယ်ဆိုတာကိုသုံးသပ်ပြောဆိုလာပါတယ်
။ပမာပြည်အရေးကိုသူကအခုမှပြောတာတော့မဟုတ်ဘူးအစောကြီးတည်းကပြောနေတာပေါ့အခုကပို့ပြီးတော့တွက်တွက်လက်လက်ဖြစ်လာတာပေါ့ဗျာ။ဘာဖြစ်လို့လဲဆိုတော့တရုတ်ကသူ့ရဲ့မဟာဗျူဟာလမ်းနေမဟာဗျူဟာစီမံကိန်းတွေဖြစ်တဲ့ပိုလမလိုဟာမျိုးနော်ကမ္ဘာဖွံ့ဖြိုးတိုးတက်မှုအဆိုကြီးချက်လိုဟာမျိုးဒါတွေကတော်တော်အောင်မြင်နေသလိုဖြစ်တာပေါ့နော်အခုချိန်မှာတော့အဲ့တော့အဲ့မှာဗမာပြည်ကနောက်ကျကျန်ခဲ့တယ်လို့ဖြစ်တယ်ဗျ။အဲ့ဒါကြောင့်မလို့သူကဗမာပြည်အရေးဗမာပြည်အေးချမ်းမှုပေါ့သူပြောတာကတော့ဗမာပြည်ရဲ့ပြည်တွင်းစစ်ကြီးအေးချမ်းမှုသူတို့ကူညီမယ်ဆိုတဲ့အကြောင်းနီလန်းရှာမယ်ဆိုတဲ့အကြောင်းပြောတယ်။ဟိုအနောက်ဆိုတာသူ့ကိစ္စတွေနဲ့သူအလုံးရှုံနေကြတာလေခင်ဗျားမြင်တဲ့အတိုင်းပဲဒီအာရှနိုင်ငံတွေကတရုတ်ကဟိုချီမြန်တဲ့မြန်နဲ့ဒီအေရှန်ဆွေနိုင်ငံနဲ့တက်နိုင်သမျှအတူပေါ့နော်အဲ့နိုင်ငံကြီးသူရနိုင်သမျှနေရာမှာဝင်ပြီးတိုးပြီးလုပ်နေတာဖြစ်တော့ဗမာပြည်အရေးလက်သူတို့ပဲလုပ်လာနိုင်မယ်ထင်ပါတယ်ကြီ
းပြီးခဲ့တဲ့ဂျွန်လကုံပိုင်းတုန်းကလည်းတမရဟောင်းဦးသိန်းစိန်ကိုတရုတ်အစိုးရကဖိတ်ကြားခဲ့တယ်လို့ဇူလိုင်လ6ရက်နေ့ကလည်းစစ်ကောင်စီရဲ့ဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်တရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်တရုတ်တမရရှိချင်းဖြင့်ကိုရိုင်းကလည်းမြမအကြက်တဲကိုဖြည့်ရှင်းနိုင်မှုတရုတ်အနေနဲ့လှုပ်ဆောင်မယ်ဆိုတာကိုအတီလင်းပြောဆိုထားသလိုမြမငင်းညာရေးလုပ်ငန်းတွေစတင်လုပ်ကိုင်နိုင်အောင်တရုတ်အနေနဲ့ပါဝင်သွားမယ်ဆိုတာကိုလည်းပြောဆိုထားတာဖြစ်ပါတယ်။နောက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းတာဝန်ပြီးဆုံးလို့ပြန်လည်ထွက်ခွာတော့မယ်တရုတ်တမရကြီးချန်ဟိုင်ဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုလာရောက်နှုတ်ဆက်ပြီးတော့မြန်မာနိုင်ငံမှာထွေထွေရေကောက်ပွဲကျင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်ဆောင်ရွက်နေတာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တာရှိတယ်လို့စစ်ကောင်စီဘက်ကလည်းရေကောက်ပွဲကျင်းပနိုင်ရေးတရုတ်ဘက်ကအကူအညီရယူမယ်ဆိုတာကိုပြောဆိုထားပါတယ်။ဒီလိုမျိုးနိုင်ငံရေးပါတီတွေကိုတရုတ်ကွန်မြူနတီပါတီကဖိတ်ကြားမှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။အရင်မျိုးသားဒီမိုကရေစီဖွဲ့ချုပ် NND အစိုးရလက်ထက်တုန်းကလည်းတရုတ်အစိုးရက NND ပါတီနဲ့တခြားနိုင်ငံရေးပါတီကတာဝန်ရှိတဲ့သူတွေကိုလေးလာရေးခီးစဉ်တွေဖြစ်နေဖိတ်ကြားခဲ့ပူပါတယ်ရှင်။
မြန်မာနိုင်ငံကနိုင်ငံရေးပါတီ၄ခုကိုတရုတ်ကွန်မြူနစ်ပါတီကဖိတ်ကြားခဲ့တဲ့တဲ့မဆုမွန်ပြောပြပေးခဲ့တာပါအင်္ဂါညကျော်နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှိချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်နဲ့ကမ္ဘာတစ်ဝှမ်းခီးသွားအစီအစဉ်စတဲ့ပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
ဒီ OA season တွေကို video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာကြပါတော့ရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇူလိုင်လ16ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ VOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ထုတ်လွှင့်ပေးနေပါရှင်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါရစေ။မြန်မာနိုင်ငံမှာလူအများကအထူးသဖြင့်အမျိုးသားတွေက900ဝါကြတဲ့အလေးထားရှိတာလို့ကိုရွတ်စိုက်ပျိုးသူတွေကနှစ်စဉ်နှီးပါအကျိုးအမြတ်ရရှိနေကြပါတယ်။ကိုရွတ်ဝါတဲ့အတွက်စားသုံးသူတွေရဲ့ကျန်းမာရေးနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေလည်းရှိကြပါတယ်။ဒီတစ်ပတ်ရဲ့အမျိုးကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးထားပါတယ်ရှင
်။မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေတစ်နှစ်ပြီးတစ်နှစ်အရှုံးပေါ်တာတွေများလာပြီးမဲ့ကွန်ရက်ဆိုင်ကြတဲ့တောင်သူတွေကတော့အကျိုးအမြတ်တွေနှစ်စဉ်ရရှိနေကြတယ်လို့ကွန်ဆိုက်တောင်သူတွေကပြောပါတယ်။ဒါပေမဲ့လည်းစဘာပယ်နှန်းအပါဝင်အ धिक သီးနှံကြီးတွေနဲ့စိုက်ပျိုးတာရှင်လိုက်ရင်တော့ကွန်ဆိုက်ပျိုးရေးဟာအင်မတန်ကိုသိငယ်လွန်ပါတယ်။ကွန်ရက်အပင်ဟာအပင်ပြော့နွယ်ပင်ဖြစ်တဲ့အတွက်အရေးမိုးထားတဲ့ခြံထဲမှာတိုင်ထောင်စိုက်ပျိုးရတာဖြစ်တဲ့အပြင်နေ့စဉ်နှီးပါလောက်ဂီယူဆိုင်ရတဲ့အတွက်မြေရှိသလောက်များများဆဆစိုက်ပျိုးနိုင်ခြင်းမရှိကြပါဘူး။ဒါအပြင်အရင်အမိအကုံကြလဲမသေးတဲ့အတွက်တပိုင်းတနိုင်လောက်ပဲစိုက်ပျိုးနိုင်ကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာကွန်းဝါသူတွေကများပြားနေတဲ့အတွက်ကွန်းဆိုင်တောင်သူတွေအတွက်ဈေးကွက်ကခိုင်မာမှုရှိကြပါတယ်။မြန်မာနိုင်ငံဒေသတော်တော်များများမှာကွန်းရွက်စိုက်ပျိုးကြပြီမဲ့အဓိကပန်းတနော်ကျောင်းကုန်းအပါအဝင်အေယာဝတီတိုင်းမန္တလေးတိုင်းကကျောက်ဆယ်သရဦးနယ်တဝိုင်းနဲ့စကိုင်းတိုင်းဒေသတချို့နဲ့မကွေးတိုင်းအေယာဝတီမြစ်အနောက်ဘက်ပိုင်းတို့မှာစီးပွားဖြင့်စိုက်ပျိုးကြပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းပွင့်ပြူမြို့နယ်ကကွန်းဆိုင်တောင်သူတဦးကအခုလိုပြောပါတယ်
ကိုရကဒီမှာဖဲ့တာတော်တော်အဆင်ပြေတယ်ဈေးလည်းကောင်းတယ်ရောင်းလို့ဝယ်လို့လည်းအဆင်ပြေပါတယ်ကိုသားတော့ကိုကနှစ်ပတ်လည်ဟိုဈေးကောင်းတယ်ဈေးလည်းကောင်းတယ်ဖြစ်ဖို့ရတော့တော်တော်လူတစ်နှစ်လောက်တော့မွေးရတယ်တစ်နှစ်လောက်မွေးပြီးမှသူကစားရတာပေါ့ဒီကြားထဲမှာတော့နေ့စဉ်နဲ့များဒီခြံထဲမှာအိုးမွေးသလိုတော့မွေးရတာသူ့ရဲ့အခြေအနေကိုစောင့်ကြည့်ပြီးလို့ရှိရင်ရေလိုလားရေများမှကြောက်လဲကြောက်တယ်ရေနှဲမှလည်းကြောက်တယ်သူကအများအားပြုပြင်နေရတယ်အဲ့လိုမြေကိုပြင်းပေးရတာမျိုးလုပ်ရတဲ့အတွက်တော်တော်လေးတော့လက်ဝင်တယ်အမတို့အကူတို့အမေတို့အဲ့မှာကွန်းဆိုင်ပြီးကျွန်တော်တို့ကြောင်းထားတာပဲဗျာအဲ့ရရတဲ့ငွေနဲ့ဂျိုးမြက်ကတော့တော်တော်ကောင်းပါတယ်ကျွန်တော်စီမှာတော့တော်တော်များများစိုက်ကြတယ်အောင်မြင်ကြပါတယ်ဒီထဲမှာလေးကရောင်းကဝယ်လိုအားများတယ်ကိုကမလိုဒီပါဒီကွက်မလိုဟုတ်တယ်ဒီပိုင်းမှာကကွန်းဈေးကမကျဘူ
းအလားတူကွန်းသီးပင်စိုက်ပျိုးသူတွေအနေနဲ့လဲကွန်းသီးကဈေးကောင်းတဲ့အတွက်တခြားသီးနှံတွေနဲ့စာရင်အကျိုးအမြတ်ရှိကြတယ်လို့ကွန်းပွဲရုံတွေကတစင်သိရပါတယ်ဒါပေမဲ့လည်းကွန်သီးပင်တွေဟာနှစ်ရှည်ပင်တွေဖြစ်တဲ့အတွက်နိုင်ငံအနှံ့စိုက်ပျိုးနိုင်ခြင်းတော့မရှိကြပါဘူး။အေယာဝတီတိုင်းတနင်္သာရီတိုင်းနဲ့ပဲခူးတိုင်းတွေကတောင်ကူနယ်ဟာကွန်သီးအကြီးအကျယ်ထွက်ပါတယ်။ဒါအပြင်အဲ့ဒီလိုကွန်ရွက်စိုက်ပျိုးသူတွေနဲ့ကွန်သီးပင်စိုက်ပျိုးသူတွေတင်အဆင်ပြေတာလားဆိုတော့ကွန်ရရောင်းသူတွေအနေနဲ့လည်းကွန်ရဘော်ကနေအကျိုးအမြတ်ကြီးကြီးမားမားရရှိကြပါတယ်။သို့တော်လည်းပဲကွန်ရဝါတဲ့အတွက်ကြောင့်ကျမ်းမာရေးထိခိုက်မှုတွေဟာအရင်အရင်ခေတ်တွေနဲ့စာရင်လက်တလောအခြေအနေမှာပိုမိုဆိုးဝါးလာတယ်လို့ကျမ်းမာရေးအဖွဲ့အစည်းတွေကထောက်ပြကြပါတယ်။အခုအခါအမေရိကန်ပြည်ထောင်စုမှာနေထိုင်ပြီးကျမ်းမာရေးအမေးအဖြေတွေကိုအင်တာနက်ကနေဖြေကြားပေးနေတဲ့ဒေါက်တာတင်းစွေကလည်းမြန်မာနိုင်ငံမှာကွန်ဝါတဲ့ဓလိနဲ့ကျမ်းမာရေးအခြေအနေကိုအရင်တုန်းကအခြေအနေနဲ့လက်တလောအခြေအနေကိုနှိုင်းယှဉ်ပြထားပါတယ်။
ကျွန်တော်တို့ဆောင်းဝန်ဖြစ်တဲ့နှစ်တွေမှာကိုယ်နဲ့ဆက်ပြီးတော့ဖြစ်တဲ့အခုအများဆုံးပြောနေကြတဲ့ရှာတို့ပစောင်းတို့တဖုံတို့ကရုန်းကင်ဆာကျွန်တော်တို့ဆောင်းဝန်လုပ်တဲ့ခေတ်တုန်းကအခုခေတ်လောက်တော့မများတာတော့မှန်ပဲခင်ဗျသို့သောအဲ့တော့မဆလာခေတ်ကျမကြီးသူတေသနာနဲ့စာပေးခေါ်တဲ့လေလာဆန်းစစ်မှုတွေနဲ့နေခဲ့တော့ကိန်းငန်းကိုရှင်တဲ့အားနည်းချက်ရှိပါတယ်ခင်ဗျ ကိုပိုင်အတွေ့အကြုံရဆိုရင်အရင်ခေတ်ကခရုံးကင်ဆာအပါဝင်မြန်မာနိုင်ငံမှာကင်ဆာမျိုးစုံဖြစ်တဲ့ကိန်းကနန်းဟာဒီကနေ့တွေ့နေရသိနေရကြားနေရတဲ့ဖတ်နေရတဲ့ကင်ဆာကိန်းကနန်းတွေကဒီကနေ့မှာပိုပြီးတော့တိတိတသာများလာတာကတော့အမှန်ပါပဲခင်ဗျ။ကိုရွတ်တတကတော့ဗမာနိုင်ငံမှာဟိုရှိကြရပါပဲ။ကိုနဲ့ရစာကိုနဲ့စားဆိုတာကတိုင်ရင်စီရိုးရစီကျွန်တော်အစင်လာအိမ်သုံးစီဖြစ်သုံးကြတဲ့အတွက်ကိုရွတ်ကတော့ယောဂဖြစ်စီအကြောင်းမရှိတော့ဘူးလို့ကျွန်တော်တို့ဆိုနိုင်ပါတယ်။ကွန်သီးကနံပါတ်၁ပေါ့နော်။စားသုံးသူများလာတော့ရောင်းချတဲ့ပုံကူတွေကလည်းပဲကွန်သီးတွေကိုကြည့်လို့လည်းလှအောင်ရောင်းမလှအောင်ဟိုအထားခံအောင်ဆိုတဲ့ဓာတုသောမဟုတ်ပြုပြင်ပြင်ဆင်ဓမ္မကြီးနဲ့မတင်တဲ့တက်တွေကြောင့်လည်းပဲကွန်သီးကနေပြီးတော့ယောဂတွေရစေနိုင်တာတစ်ချက်ဖြစ်ပါတယ်နောက်တစ်ခါဆေးပေါ့ဆေးရကြီးလို့ပဲခေါ်တယ်ဒီဆေးမျိုးမျိုးကအများသောဖြင့်ဟိုအိန္ဒိယဘက်ကလာတာပေါ့အဲ့တော့ဒီဟာတွေကလည်းအထာခံအောင်ပို့ဆောင်ရေးမှလွယ်ကူအောင်ငြင်းရင်လည်းပဲဝေကျင်စားကြင်အောင်ဆိုတဲ့ပြုပြင်မှုတွေရှိလာမှလည်းအမှန်မှဖြစ်ပါတယ်ဒါကြောင့်သူ့ရဲ့ဆေးတက်အပြင်တခြားတက်တွေလည်းပါနိုင်တဲ့အတွက်သူ့ကြောင့်လည်းပဲယောဂရီရစီနိုင်တယ်လို့ကျွန်တော်ယူဆပါတယ်။နောက်တစ်ခုကတော့ထုံးပေါ့။ဒီကွန်းတကယ်ကြိုက်တဲ့လူတွေကထုံးကောင်းမှသူကကိုယ့်ရဆိုင်ကိုစောစဲမြင်မြင်စားသုံးကြလေရှိပါလေ။အဲ့တော့ထုံးဖြော်တဲ့နေရာမှာလည်းပဲပြုပြင်ပြောင်းလဲမှုတွေရှိပါလိမ့်မယ်။ဒီကြောင့်လည်းပဲကျမကြီးမှာမကောင်းဆိုးကြိုးတချို့ရကောင်းရနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဗမာပြည်မှာကွန်းရစားခြင်းအားလုံးကနိုင်ငံတကာကသူ့တည်တံ့လာတဲ့မှာမပါဘူးခင်ဗျ။
ကိုစားတဲ့ဒလီဟာဟိုးပဝေတရီကလေးကရှိခဲ့တဲ့အတွက်ကျမ်းမာရေးကိုအထောက်အကူမပြုဘူးဆိုတာကိုအများကသိရှိပေမဲ့စင်ကျင်ကြတာတော့သိမရှိပါဘူး။အဲ့ဒီလိုကုန်းွားတဲ့သူတွေထဲမှာ30ရာခိုင်နှုန်းနီးပါးလောက်အထိခရွင်းကင်ဆာဖြစ်ပွားတာတွေ့ရတယ်လို့ပြီးခဲ့တဲ့နှစ်ကသက်ဆိုင်ရာကျမ်းမာရေးဌာနကထုတ်ပြန်ခဲ့ပူးပါတယ်။ကိုရကိုနှစ်ပေါင်းများစွာစားလာတဲ့ခင်မွန်းဖြစ်သူပဇောင်းကင်စာနဲ့မကြသေးခင်ကကွဲလွန်သွားတဲ့အကြောင်းကြံရစ်သူအမျိုးသမီးတူဦးကအခုလိုပြောပါတယ
်အတိကတော့ကိုရကြောင့်ပါကိုရကြောင့်ဖြစ်တယ်သူစားလာတော့စားပါတယ်ဒီမင်းစားခြင်းကလွဲလို့ရှိရင်ဒီနေ့ကုန်စားပါတယ်ဆေးပါတယ်နှက်ဆေးတို့ဖန်တီးထားတဲ့ဆေးတွေနဲ့မြိုက်စားပါတယ်ကိုကပဲစားတာပါတကယ်တကယ်ကတော့အဲ့ဒီကွန်သီးမှာကန့်နေစိန်လို့ကွန်သီးကပဲစားဖြစ်တယ်လို့ဆရာဝန်တွေကအဲ့တော့တည်းပြောတယ်ညာဘက်ပတောင်ကနှကန်းတောင်လေးမှာသူကဖြူဖြူအရစ်ကလေးဖြစ်နေတာကင်ဆာဆေးကပြန့်သွားတာသူကအဲ့လိုစဖြစ်တာကြွက်သားတွေအလုလုတာအားနေပြီးတော့ဒီပတောင်ကဆေးတွေကမားသွားတာလို့ဆယ်မကြီးကပြောတယ
်ကွန်းွားတဲ့အတွက်နောက်ထပ်ဆိုးကျိုးတစ်ခုကတော့တဘာဝပတ်ဝန်းကျင်ကိုအကြီးတန်းထိခိုက်စေတာဖြစ်ပါတယ်လမ်းပေါ်မှာစားတောက်ဆိုင်တွေထဲမှာကွန်းစရွေးကိုအစင်ချင်းမဲစွာနဲ့ထွေးတာတွေကတော့ရှိနေဆဲဖြစ်ပါတယ်ဒါပေမဲ့လည်းမှန်လုံခီးတဲ့တင်ကားတွေပေါ်မှာတော့ကွန်းထွေးတာကိုရေတန့်ဘူးအခွန်တွေအသုံးပြုလာကြပါတယ်။ဒါအပြင်တချို့ကွန်းရဆိုင်တွေကပလတ်စတစ်ဘူးပလတ်စတစ်အိတ်တွေအစားသစ်ရွက်တွေနဲ့ကွန်းရကိုထုတ်ပေးတဲ့ဆိုင်တချို့လည်းရှိလာပြီလို့မကွေးမြို့ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာပေးနေတဲ့ကိုအိုလာကပြောပါတယ်
ဘဝဉာဏ်ဉာဏ်မှုရှုတော့ကြည့်မယ်ဆိုလို့ရှိရင်တော့ဒီ900ထွေးထားတဲ့အိတ်တွေ900ထည့်ထားတဲ့ဘူးတွေကိုတွေ့ရလေရှိတယ်။အဲ့လိုဉာဏ်ဉာဏ်မှုတွေရှိရဲ့ဒါပေမဲ့မြင်နေကြလို့ဖြစ်နေတော့လေဒါကြီးကဉာဏ်ဉာဏ်မှုမဟုတ်ဘူးလို့ဟိုပုံမှန်မြင်ဝင်လို့ပဲဖြစ်သွားကြတယ်ပေါ့နော်။ဟိုရေတံဘူးတွေကလွယ်လွယ်ရနေတော့ရေတံဘူးတွေထဲမှာပဲထွေးပြီးတော့လွယ်လွယ်လွတ်ပစ်လိုက်တယ်ရေတောက်လိုက်တယ်ထွေးလိုက်တယ်လွတ်ပစ်လိုက်တယ်ဆိုရင်ဟာအဲ့လိုမျိုးလေပတ်နေရလည်းရှိတယ်ပေါ့လေ။အဲဒီစင်းထွေးတာတော့ကားစင်းထွေးတာတော့မရှိတော့ဘူးဘာလို့လဲဆိုတော့ကားလည်းညစ်ပတ်တာဟုတ်ပေါ့နော်ဟိုကျွန်တော်တို့တီးတလောက်ကတော့မရှိတော့ဘူးအဲ့လိုပဲအဲ့အနည်းဆုံးတော့ကျွတ်ကျွတ်ရိထဲထွေးကြတာများတယ်ပေါ့လေအဲလက်ချောက်တော့သူတွေကတော့ဒီမြေပြင်ရှိတဲ့နေရာထွေးကြတယ်တချို့လဲဒီအများပြည်သူနေရာတွေမှာဥမာဖြင့်ဒီကွန်ကရစ်ခင်းထားတဲ့လက်ပေဆိုင်နေပါလေအေးရှိရဆိုလို့ရှိရင်တချို့လဲထွေးလိုက်ကြတာပဲတချို့ဆိုင်လေးတွေကတော့ကိုယ်ရရောက်တဲ့နေရာမှာသူပလတ်စတစ်မသုံးကြဘူးဘာသာဖန်လေးတွေမပြောဖက်လေးနဲ့ထုတ်ပေးရလေးလည်းရှိတယ်သူနည်းနည်းကွန်းရောင်းတဲ့နေရာကနေပလတ်စတစ်ပေါ်လို့ရှင်ရှော့ချတဲ့အသီးရှိတဲ့ဆိုင်လေးတွေရှိတယ်ကွန်းသွင်းတဲ့သူဒီကွန်းရစားလို့ဖြစ်လာတဲ့ပလတ်စတစ်အိတ်သေးလေးတွေကျွတ်ကျွတ်အိတ်တွေကကြတော့ကျွန်တော်တို့တခါလဲဒီမြေနဲ့ရေဟွာပို့ပြီးတော့ညင်ညာတဲ့ကိစ္စတွေဖြစ်စေတယ်ပေါ့နော်ဟိုရောင်းတဲ့သူတွေရောစားတဲ့သူတွေရောတိပြီးတော့ရှော့ချနိုင်ရင်တော့ပိုကောင်းပါတယ်ဟုတ်
စစ်တပ်အာဏာမသိခင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်တုန်းကစီးမဲ့ကမ်းမဲ့ကွန်တရွေထွေးတာတွေမလုပ်ကြဘူးကွန်မစားကြဘူးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့လဲလှုံ့ဆော်ဟောပြောခဲ့ပူပါတယ် ဒါပေမဲ့လည်းသူ့ရဲ့ပါတီတွေကအမျိုးသားအမတ်တွေပါတီတာဝန်ရှိသူအမျိုးသားတွေကိုယ်တိုင်ကလိုင်းနာခဲ့ခြင်းမရှိခဲ့ပါဘူးဘယ်လိုပဲကျမ်းမာရေးအရာစိုးကျိုးဖြစ်ဖြစ်ဘာဝပတ်ဝန်းကျင်တွေထိခိုက်ထိခိုက်မြန်မာလူမျိုးတွေရဲ့ကွန်ဆာတဲ့ဒလေကတော့ကွယ်ပြောက်သွားဖို့မလွယ်ကူပါဘူးခင်ဗျာ ကိုရာဆိုင်ပြမှုရဲ့အကျိုးအပြစ်ကြောင့်မြေကျောစာစီစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနဲ့နိုင်ငံအခြေအနေနိုင်ရှင်ချက်အစီအစဉ်မှာမြန်မာအနာသိမ်းပြီးနောက်ပိုင်းအနုပညာရှင်တွေဟာနိုင်ငံကိုစွန့်ခွာပြီးတော့တက်နိုင်တဲ့အားကနေကိုတက်ကျွမ်းတဲ့အနုပညာနဲ့ရင်းပြီးတော့ဒေါ်လာရေးအတွက်အဖက်ဖက်ကနေပါဝင်နေပါတယ်မြန်မာနီးတူရုရှားကျူးကျော်စစ်ကိုခံ
ကျွန်တော်တို့က soft power ဝက်ဖန်ပေါ့ကျွန်တော်လည်းလက်နက်ကိုင်ဒါပေမဲ့ကျွန်တော်တို့လက်နက်က soft power အဲအဲ့လိုမျို
းမြန်မာကဏ္ဍဝင်တရောပညာရှင်ဦးတင်ကြီးရဲ့တပည့်ဖြစ်တဲ့လူငယ်တရောပညာရှင်ဖိုးဆံပဲဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုသူ့ရဲ့အမှုပညာနဲ့ဆက်ကျင်ခဲ့တဲ့လူငယ်သူလည်းဖြစ်ပါတယ်နောက်ပိုင်းမှာစစ်တပ်ကဖမ်းဆီးဖို့ကြိုးစားရာကနေတရောပညာရှင်ဖိုးဆံဟာလူမျိုးရာကိုထွက်ပြေးပြီးတော့တော်လန်ရဲ့အတွက်တက်သေးဝင်ပြီးသူတက်ကျွန်းထားတဲ့အမှုပညာနဲ့ဆက်လက်တိုက်ပွဲဝင်နေသူတူဖြစ်ပါတယ
်အဲ့တော့နေဦးတော်လန်ရဲ့အစမှာကျွန်တော်ကဟိုပထမဆုံးတရောတပိတ်ကိုစားခဲ့တာနော်တရောတပိတ်ဆိုကျွန်တော်တပည့်တွေရောတခြားအပြင်လာ join နဲ့ပြန်ရအရောက်တရားတော်ပေါ့အဲ့ဒါကိုကျွန်တော်အိမ်ပြောတဲ့နေကနေကျွန်တော်ရှောက်ပါဘို့ဆက်ပြီးပထမဆုံးဟိုလှုပ်ရှားတဲ့မှုပေါ့ဒါကတော့ဆန္ဒပြပြီးဆန္ဒပြပြီးတော့ကျွန်တော်ဘာလုပ်လဲဆိုတော့ဟိုကြပြတခြင်းပေါ့เนาะဒါအဲလူဒီဆန္ဒပြတဲ့လူအုပ်ကြီးရဲ့ရှေ့မှာဂျားထဲမှာကျွန်တော်ဂီတနဲ့ကျွန်တော်ပါဝင်ခဲ့တယ်ဆန္ဒပြတော့ပေါ့ကျွန်တော်ပြီးတော့ညီညီအောင်ထက်နိုင်ပေါ့เนาะဒီကြာဆုံးကကျွန်တော်တို့ညို့အဲ့နေ့မှာလည်းကျွန်တော်လူအုပ်ဂျားထဲမှာတူတူရှိတယ်တူတူရှိတယ်တူတူပြေးကြတာပေါ့ကျွန်တော်ကိုပဲဟောညကျောင်းကျွန်တော်စိတ်ထဲမှာအရင်အခန်းနေရနိုင်စိတ်ကတော်တော်ထိခိုက်တယ်ထိခိုက်တော့အဲ့ညမှာပဲအဲ့ဒီသွေးမြေကြခဲ့ကျွန်တော်တရောယူနေကျွန်တော်နောက်ဆုံးတရောနဲ့သွားပြီးတော့နှုတ်ဆက်နော်နောက်ဆုံးလှုပ်ခဲ့အဲ့မှာလူတွေအများကြီးဟိုငိုကြလူကြပေါ့နော်ပြည်တာဟိုနည်းနည်းလေးအန်ရည်လေးညာဒါပေမဲ့ကျွန်တော်အညာတရောအဲ့မှာဗီဒီယိုရိုက်ပြီးတော့တင်လိုက်တော့အဲ့ဒီတင်တဲ့လူလေးရှိတော့အရင်ဗီဒီယိုကလည်းဟိုပြန့်သွားတော့ဟိုတင်တဲ့လည်းအဲ့မှာပိတ်လိုက်ရပေါ့နော်ထပ်ပိတ်လိုက်ရအာနာသိန်းအာသာပြီးထပ်ပြီးတော့ဟိုအိမ်မှာလာတင်နေတဲ့လူလေးရောရှိအတူတူလည်းမတင်တော့ဘူးလုံငင်းကြီးကပြီးတော့ကျွန်တော်မလုပ်လဲဆိုကျွန်တော်မအိမ်မှာစတူဒီယိုရှိတယ်ကျွန်တော်ကဟိုစတူဒီယိုလေးနဲ့အဲ့လိုမျိုးတစ်ခုလုပ်နေရတာကိုသဘောကျရတယ်ဆိုတော့အာကျွန်တော်အချင်းနေဖန်တီးတယ်အချင်းနေဖန်တီးဆိုတာဒီဒီဟိုတော်လိုင်းကြီးထဲမှာ YouTube channel တချို့ပြီးတချို့ရဲဘော်တွေကြပြလေးရွတ်ချင်တာပါညာကျွန်တော်ရွက်ကနေကျွန်တော်တချင်းနေလုပ်ပြီးတော့ပို့ပြီးတော့သူတို့ပြီးတော့တချင်းနေကျွန်တော် YouTube channel ကိုကျွန်တော်အဲ့ရန်ကုန်မှာတဲ့ကျွန်တော်စတူဒီယိုခန်းထဲကနေပြီးတော့လုပ်တာကျွန်တော်အဲ့လိုမျိုးလေးလုပ်တခြားပိုင်းတွေတော့လောက်တာကြီးတော့ရှိတယ်တခြားပိုင်းကတော့တခြားဟိုဂီတနဲ့မဟုတ်ခင်နဲ့သွားတယ်ခင်ဗျအဲ့အဲ့မျိုးမျိုးတွေပေါ့ကျွန်တော်ဇက်တိုက်လုပ်ခဲ့အဓိကတော့ကျွန်တော် music နဲ့ကြပြားလေးအတန်း background တွေတော်လိုင်းမှာဒီဝင်ဝင်ရမယ့် channel ဟုတ်လားအဲ့လိုမျိုးလုပ်ခဲ့ပြီးတော့ဟိုဗာဖန်းခံရတာပေါ့နော်နာမည်ကံကောင်းထောက်မှတော့လွတ်မြောက်သွားတယ်ပြီးတော့ဒီဘေးရောက်လာတဲ့အချိန်မှာတော့ပို့ပြီးလုပ်ခဲ့ပို့ပြီးလုပ်ဖြစ်တယ်ဟုတ်ကျွန်တော်ကဒီဘက်မှာတော့ကျွန်တော်ဟိုပွဲတွေလုပ်ကြတယ်ပေါ့နော်ဒီဘက်မှာလုံညုံကြီးကတော့ဟိုကြီးကတော့ရှိတာပေါ့ဟိုကျွန်တော်တို့ဒီကနေရတဲ့နောက်တန်းပေါ့ဗျာနောက်တန်းပေါ့ကျွန်တော်တို့ကနောက်တန်းကနေပြီးတော့ဒီဖန်ရအောင်ပေါ့ဖြစ်တယ်ဒါပေမဲ့ဟိုခွင့်ရေးရတာเนาะခွင့်ရေးရတယ်အဲရောက်ဖို့မလွယ်ဘူးပေါ့နော်ခွင့်ရေးရတယ်အခုဒေတာတို့နဲ့အခုသွားခွင့်ရတယ်အဲ့တော့သွားကျင်တာကတော့သူတို့ရန်ကိုပြင်ပြင်မှန်မှန်နဲ့ပေါ့နော်ဒီကျွန်တော်နိုင်ငံတို့သူတို့ရဲ့ဟိုပြောရရင်မြို့ပြမှုတွေသူတို့အိမ်မက်တွေဒါတွေဟိုဖြစ်ပြီးသူတို့ဟိုတန်းန်းနေတက်နေအဲ့တော့ရောက်လာတဲ့အချိန်မှာသူတို့တချင်းနေဆိုလိုက်မယ်ဟို ကျွန်တော်တို့သူတို့ဖြောပြေးလိုက်မယ်ဆိုလို့ရှိရင်ခဏဖြစ်ဟိုကျွန်တော်တို့လူကဟိုကလေတနစ်ကိုတခါခยีထွက်ကထွက်ဟိုတော့ထွက်ကျွန်တော်တို့ဟိုရင်တော့ရန်ကုန်ကအဲ့လိုထွက်ကမှာပေါ့တနစ်တခါတော့အဲ့ခဏလေးကပဲဘာပြောအပန်းပြေလို့ခံစားရတာပေါ့နော်ဒီခยีလေးပြန်လာတော့တဲ့အင်အားတွေပေါ့ဒါကျွန်တော်တို့ကလည်းအဲ့လိုမျိုးပေါ့သူတို့ဒီဖိုက်တန်လေးမှာကြုံလိုက်သူတို့တော့ဒါခဏတော့အမောပြေသွားမယ်ဆက်ပြီးတော့အင်အားတစ်ခုရသွားမယ်ဒီစံသာချက်ခံယူချက်မျိုးနဲ့ကျွန်တော်တို့တွားပြီးတော့တော်ပြီပြတ်တာပါတကယ်လဲတကယ်ကို emotion အရင်ဖြစ်ရတယ်ခီးစဉ်ပေါ့နော်ပျော်လဲပျော်ရတယ်ဝမ်းလဲဝမ်းနေရတယ်ပေါ့နော်တကယ်ကိုကျွန်တော်တို့မမေ့နိုင်ဘူးဒီလိုပေါ့
အလျားသူပဲရုရှားကျူကျော်စစ်ကြောင့်နိုင်ငံကိုဆုံးခွာရတဲ့ယူကရိန်းအမှုပညာရှင်တွေရှိသလိုတချို့ကတော့နိုင်ငံအတွက်တိုက်ပွဲဝင်ရင်အသက်ဆုံးရှုံးသွားတဲ့အမှုပညာတွေလည်းရှိပါတယ်။ယူကရိန်းထက်ကအမှုပညာရှင်များအကြောင်းကိုတော့အမေရိကန်ပြည်ထောင်စုမှဒုက္ခတဲ့ဖြစ်ခွလုံနေတဲ့ယူကရိန်းအဆိုတော်ကက်တရီနာကအခုလိုပြောပြပါတယ်
။ကျမတို့အရန်ကိုခက်ခဲပါတယ်။ကျမကိုကျမယုံကြည်မှုကင်းမဲ့လာသလိုအနာဂတ်ရဲ့အိမ်မက်တွေလည်းပျောက်ဆုံးနေခဲ့ပါတယ်။ကျမဘဝတစ်လျှောက်လုံးတိဆောက်ထားတဲ့အရာတွေပျက်စီးသွားတယ်လို့ခံစားရပါတယ်။အဲ့ဒီအဲမှာကျမရဲ့အကိုလိုချစ်ခင်ရတဲ့စိုက်ပစိုဖုန်းတီးတဲ့သူတယောက်ရှိပါတယ်။သူကကျမတို့ DY နဲ့ခုနှစ်နှစ်ကျော်လောက်အတူတူပါဝင်တီးခတ်ခဲ့ပြီးတော့နောက်တော့သူကတခြားဇင်ခံတင်းမောပေါ်မှာပါသွားပါတယ်။ဒါပေမဲ့ကျမနဲ့သူနဲ့အဆက်အသွယ်အများနဲ့ရှိနေပါတယ်။စစ်ကြီးဖြစ်တော့သူကယူကရိန်းကိုပြန်သွားပြီးတော့ဖြောပြေးလောကကိုဆုတ်ခွာပြီးစစ်သားဖြစ်တဲ့ရုရှားတွေကိုတိုက်ထုတ်နေခဲ့ပါတယ်။သူ့နာမည်ကစာကြီးလို့ခေါ်ပါတယ်။စစ်ပွဲဖြစ်ပြီးတော့နောက်3-4လလောက်မှာအဆက်အသွယ်ရလို့သူနဲ့စကားပြောဖြစ်ပါတယ်။ကျမကသူ့ကိုစိုးရိမ်နေလို့ပြောတော့သူကမစိုးရိမ်ဘူးပြောပြီးငါကနိုင်ငံအတွက်ကောင်းတဲ့အလုပ်လုပ်နေတာဖြစ်လို့ဘာမှစိုးရိမ်စရာမရှိဘူးလို့ပြန်ပြောပါတယ်။မကြပါဘူးသူတို့တပ်ဖွဲ့တစ်ဖွဲ့လုံးရုရှားတပ်ရဲ့တိုက်ခိုက်မှုကိုခံရလို့လုံးဝအဆက်အသွယ်ပြတ်တောက်သွားပေမဲ့တင်ဆုံးတဲ့သူစီရင်ထုတ်ပြန်ချက်မှလည်းမတွေ့ရဘဲနဲ့စစ်ပွဲမှာပျောက်ဆုံးသွားတဲ့တပ်ဖွဲ့ဝင်တစ်ခုအနေနဲ့သာထုတ်ပြန်ခဲ့ကြပါတယ်။
စစ်ပွဲရဲ့နောက်ကအမှုပညာသမားတွေရဲ့အကြောင်းတွေပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘလို့အကြောင်းတွေတင်ဆက်မလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပ
ါစစ်ပွဲနောက်ကွယ်ကအမှုပညာရှင်တွေအကြောင်းကိုယူကရိန်းမြန်မာနိုင်ငံရှင်ချက်အစီအစဉ်မှာဟောင်းစားကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှာအစီအစဉ်ကိုအလှည့်ပေးရအောင်ပါအမေရိကန်သမ္မတဂျိုးဘိုက်ဒန်ကအမေရိကန်တွေစီးလုံးညီညွတ်ဖို့နဲ့နိုင်ငံရေးအရာသဘောထားကွဲပြားမှုတွေကနေအကြမ်းဖက်မှုတွေကိုရှောင်ရှားဖို့တင်းနှင်းကနေညမှာတိုက်တွန်းလိုက်ပါတယ်သမ္မတဟောက်ဒေါ်နယ်ထရမ့်လှုပ်ရှားဖို့စူးစမ်းခဲ့တဲ့ခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတဘိုက်ဒန်ကသူ့ရဲ့ Oval ရုံးခန်းကနေနိုင်ငံကိုမိန့်ခွန်းပြောခဲ့တာပါဇူလိုင်လ15ရက်ဒီကနေ့တနင်္လာမနေ့ကစတင်မဲ့ Republican တွေရဲ့နိုင်ငံလုံးဆိုင်ရာနီလာခံတက်ရောက်ဖို့ Wisconsin ပြည်နယ်မှာ Milwaukee မြို့ကိုရောက်နေတဲ့ Trump ကလည်းညညရေးအတွက်အလားတူတိုက်တွန်းခဲ့ပါတယ်လာမယ့် November မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမတိုင်ခင်မှာအကြမ်းဖက်မှုတွေတိုးလာမှာကိုစိုးရိမ်နေကြပါတယ် View သတင်းတော် Anita Power ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါပါရှင်
အမေရိကန်သမ္မတဟောင်းလည်းဖြစ် Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းလည်းဖြစ်တဲ့ Donald Trump Pennsylvania ပြည်နယ် Butler မြို့မှာ2024 American သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေစဉ်မှာတနက်နေ့ပြစ်ခတ်လုပ်ကြံခံရတာဟာ American သမိုင်းမှာအမဲဆက်ဆွန့်ထင်းစရာဖြစ်ခဲ့ပါတယ်။ဇူလိုင်23ရက်နေ့ကလုပ်ကြံမှုနဲ့ပတ်သက်လို့သမ္မတ Joe Biden ကသူ့ရဲ့ Oval ရုံးခန်းကနေ American နဲ့ညီညွတ်ဖို့တိုက်တွန်းခဲ့ပြီးအာနာကိုကြည်စံတဲ့မဟုတ်ပဲဆန္ဒမင်းနဲ့သာအဆုံးဖြတ်ခံယူဖို့တိုက်တွန်းပြောဆိုပါရယ
် My fellow Americans want to speak to you tonight about
ကျွန်တော်တို့ American တွေအနေနဲ့နိုင်ငံရေးအရသဘောထားကွဲပြားမှုတွေကနေကိုထိလက်ရောက်ကျူးလွန်တာတွေမလုပ်ဖို့တိုက်တွန်းချင်ပါတယ်ကျွန်တော်တို့အကြားသဘောထားတိုက်ဆိုင်ခြင်းမှာတိုက်ဆိုင်ပေမဲ့လည်းရန်သူတွေတော့မဟုတ်ပါဘူးကျွန်တော်တို့ဟာတမြေတည်းနေကြတဲ့မိတ်ဆွေတွေလှုပ်ဖော်ကင်ဘက်တွေဖြစ်ကြပြီးတော့အရေးကြီးဆုံးသတိပြုစရာကတနိုင်ငံနဲ့သားအမေရိကန်တွေဖြစ်တယ်ဆိုတာပါကျွန်တော်တို့အတူတကွစီးလုံးရပါမယ်ပန်ဆယ်ဗေးနီးယားကဒေါ်နယ်ထရမ့်မဲဆွဲစီယုံပွဲကိုပြစ်ခတ်တာကကျွန်တော်တို့သွားနေတဲ့နိုင်ငံရေးလမ်းကြောင်းပေါ်ကအခင်းကျင်းနဲ့ပတ်သက်လို့ပြန်လည်သုံးသပ်စဉ်းစားရမယ့်အချိန်တန်ပြီဆိုတာကိုသတိပေးလိုက်တာလည်းဖြစ်ပါတယ်အခုကျွန်တော်တို့လက်ရှိအနေထားရှေ့ကိုဘယ်လိုဆက်သွားကြမလဲဆိုတာပြန်ပြီးဝေဖန်ဆန်းစစ်ရအောင်ပါ
Republican တွေရဲ့နိုင်ငံလုံးဆိုင်ရာညီလာခံချစ်ပါမဲ့ Wisconsin ပြည်နယ် Milwaukee မြို့ကိုတင်းငွေနေညကရောက်လာတဲ့ Donald Trump ကလည်းညီညွတ်ဖို့တိုက်တွန်းခဲ့ပါတယ်။အဲဒီညီလာခံမှာ Trump မှာ Republican Party ရဲ့သမရကိုယ်စားလှယ်လောင်းတရားဝင်ဖြစ်လာဖို့ရှိပါတယ်။လုံခြံခံရမှုအတွင်း Trump ရဲ့အကြောက်တရားကင်းမဲ့တဲ့ပြုမူချက်နဲ့ပတ်သက်ပြီးသုံးသက်သူတွေကအခုလိုပြောပါတယ်
It will have a huge impact on this election.
ရွေးကောက်ပွဲနဲ့နိုင်ငံရေးအခင်းကျင်းပေါ်အကြီးအကျယ်တက်ရောက်ပါလိမ့်မယ်။တမိုင်းအစဉ်လာအရာ Trump ကိုထောက်ခံသူတွေကပိုပြီးထောက်ခံလာကြနိုင်ပါတယ်။နိုင်ငံရေးအရာအကြမ်းဖက်မှုကိုလက်မခံနိုင်သူတွေနိုင်ငံရေးသဘောထားကွဲပြားမှုတွေကနေအန္တရာယ်တစတစကြီးမားလာတာကိုလက်တွေ့မျက်မြင်ရင်ဆိုင်လာသူတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုလုံးပေါ်တက်ရောက်မှုတွေရှိလာပါလိမ့်မယ်။
လုံခြံခံရမှုဖြစ်စဉ်ကနေအရေးကြီးတဲ့သင်ခန်းစာကိုတင်ယူနိုင်ခဲ့တယ်လို့ Trump ကိုထောက်ခံသူတွေကပြောပါတယ်။နိုင်ငံတကာနိုင်ငံအနေနဲ့ဥတည်သွားနေတဲ့လမ်းကြောင်းမှာလူပုဂ္ဂိုလ်ဆိုတာထက်စနစ်ကသာပိုအရေးပါတယ်လို့ဆိုပါတယ်
။ I mean it was both a really terrible day.
မေဂန်ဒီမိုကရေစီအတွက်လည်းအမဲဆက်ဆွန့်တင်စီတဲ့နေ့ရဖြစ်ပေမဲ့သင်ခန်းစာအများအပြားတင်ကြားလေ့လာခွင့်ရတဲ့နေ့တည်းလည်းဖြစ်ပါတယ်။တမတာထရန့်ကိုထောက်ခံသူပဲဖြစ်ဖြစ်မထောက်ခံတဲ့သူပဲဖြစ်ဖြစ်အမေရိကန်ဒီမိုကရေစီစနစ်ဟာလူအများထင်ထားတဲ့ပို့ပြီးတော့ခိုင်မာအကောင်းတဲ့စနစ်ဖြစ်ပါတယ
်။ဩဂုတ်လအတွင်းအီလီနွိုက်ပြည်နယ်ရှီကာဂိုမြို့မှာဒီမိုကရက်တစ်ပါတီကလည်းနိုင်ငံလုံးဆိုင်ရာညီလာခံကျင်းပဖို့ရှိနေတာပါ
I have argued elsewhere that we are very likely to see political violence.
ဒီကောက်ကလာမှာနိုင်ငံရေးရအကြမ်းဖက်မှုတွေတွေ့လာရနိုင်ပါတယ်။အခုထိတော့ဒီပြစ်ခတ်မှုဟာအဆိုးဝါးဆုံးဖြစ်ပေမဲ့ဒီတဲ့ပိုပြီးဆိုးဝါးတာတွေဖြစ်မလာဘူးလို့ထင်စရာအကြောင်းမရှိပါဘူး
။သမရကိုယ်စားလှယ်လောင်းနှစ်ဦးလုံးကတော့ညညရေးနဲ့အကြမ်းဖက်တာကိုရှောင်ရှားဖို့အမေရိကန်တွေကိုတိုက်တွန်းပါတယ်။ဒါပေမဲ့လည်းနိုင်ငံကိုဥဆောင်ဖို့ဘယ်သူနောက်မှတညီတညွတ်ထဲရက်တည်ကြမလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေသေးပါခင်ဗျာ။
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ပါမင်္ဂလာပွဲကျင်းပခြင်းသူတွေအတွက်ဘရာဇီးလ်နိုင်ငံရီယိုဒီဂျေနေရိုမြို့ကရေပန်းစတဲ့နေရာတစ်ခုဖြစ်ပါတယ်မဆူမြတ်မွန်နဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားလေ့လာရအောင်ပ
ါယေရှုခရစ်တော်ကအားလုံးကိုယဉ်ဖွင့်ကြိုဆိုနေတဲ့ပုံဖြစ်အောင်ထုစစ်ထားတဲ့အေယာမခရစ်စတရတီမာရုပ်ထုကြီးဟာဘရာဇီးလ်နိုင်ငံကိုအကိုစားပြုတဲ့အထင်ကရရုပ်ထုကြီးဖြစ်ပါတယ်။ကောကိုဗာဒူတောင်ပေါ်မှာ68ပေအမြင့်ရှိတဲ့ယေရှုရုပ်ထုကြီးကရီယိုဒီဂျေနေရိုမြို့ကိုအပေါ်စီးကနေမိုးထားတယ်လို့ဖြစ်နေပါတယ်။ခေတ်သစ်အံပွဲ9ခုထဲမှာပါတဲ့ခရစ်စတရတီမာအေယာမယေရှုခရစ်တော်ရုပ်ထုကြီးအပြင်လှပတဲ့ပင်လယ်ကမ်းခြေတွေတောင်တန်းတွေနဲ့ရီယိုဒီဂျေနေရိုမြို့ဟာကမ္ဘာလှည့်ခီးသွားဧည့်သည်တွေအလားအများဆုံးကမ္ဘာမြို့တွေထဲမှတစ်ခုပါဝင်ပါတယ်။အခုတော့ကမ္ဘာလှည့်ခီးသွားတွေတင်တာမကကမ္ဘာတွန်းကမင်္ဂလာဆောင်ခြင်းသူတွေပါအလားများနေတယ်လို့ဘရာဇီးခီးသွားလုပ်ငန်းတာဝန်ရှိသူတွေကပြောပါတယ်။ရီယိုဒီဂျေနေရိုမြို့ကတောင်တွေပေါ်မှာအကျော်ကြားဆုံး Sugar Loaf တောင်ကြီးကိုရော Christ the Redeemer ရုပ်ထုကြီးကိုပါလှမ်းမြင်နေရတဲ့ခန်တဟောင်းနေရာမှာနေဝင်ချိန်အလှကိုနောက်ခံထားပြီးမင်္ဂလာပွဲကျင်းပနေတဲ့မင်္ဂလာမောင်နှံကRio မြို့ကနေမိုင်300ကျော်အဝေးမှာရှိတဲ့ São Paulo မြို့ကဖြစ်ကြပါတယ်
။ Então mesmo hoje atualmente morando em São Paulo, a gente
ကျွန်တော်တို့က São Paulo မှာနေပြီးမြဲကျွန်တော်တို့နှစ်ယောက်လုံးကမင်္ဂလာပွဲကိုအထင်ကရနေရာမှာလုပ်မယ်လို့ပထမဦးစားပေးရွေးခဲ့ကြပါတယ်။ဒီနေရာက Rio မြို့နယ်လည်းကပ်နေပါတယ်။ Sugar Loaf တောင်ကြီးကိုရော Christ the Redeemer ရုပ်ထုကြီးကိုပါလှမ်းမြင်နေရပါတယ်။ကျွန်တော်တို့မင်္ဂလာပွဲကိုလာကြတဲ့ဧည့်သည်တွေကိုမမေ့နိုင်စရာရှုခွင့်အလှနဲ့တွေ့ကြုံပေးချင်တာပါ။
သူတို့မင်္ဂလာပွဲကိုလာကြတဲ့ဧည့်သည်တွေကလည်းဆောက်ပေါလိုမျိုးကနေလာကြတာပါအခုလိုရီယိုမျိုးကရှုခင်းအလှနေရာမျိုးတွေမှာမင်္ဂလာပွဲလှုပ်ချင်သူတွေပို့ပို့များလာနေတယ်လို့မင်္ဂလာပွဲစီစဉ်တဲ့လုပ်ငန်းတွေကပြောကြပါတယ်အထူးသဖြင့်ကိုယ့်နေရာမဟုတ်တဲ့ထူးထူးခြားခြားနေရာတစ်ခုမှာတကူးတကသွားပြီးပွဲလှုပ်ချင်ကြသူတွေကြားမှာရီယိုဒီဂျေနေရိုမျိုးကမျက်စိကျစရာဖြစ်နေတာပ
ါအဓိကကတော့ရှုခင်းကတိတ်လာလို့ပါကျမတို့ကပင်လယ်အလှကိုတိတ်တဘောကြတော့ပင်လယ်နောက်ခံတဲ့နေဝင်အလှကိုမြင်ချင်တယ်လေဒီနေ့ကတော့ဘုရားသခင်ရဲ့ကျေးဇူးကြောင့်ရာသီဥတုကလည်းတိတ်ကိုတရားပြီးတကယ့်ကိုပြည့်စုံတဲ့နေ့တစ်နေ့ဖြစ်ပါတယ
်အခုလိုကမ္ဘာအထင်ကရ Christ the Redeemer ရုပ်ထုကြီးနဲ့တခြားယဉ်ကျေးမှုဆိုင်ရာ Carnival ပွဲတော်တွေကြောင့် Rio de Janeiro မြို့ကိုလာလည်ကြတဲ့ကမ္ဘာလှည့်ခီးသွားဧည့်သည်ကတစ်နှစ်ကိုတန်းတဲ့ချီရှိပါတယ်ဒီလိုနိုင်ငံတကာကလာလည်နေကြသူတွေအပြင်မင်္ဂလာပွဲတွေလာရောက်ကျင်းပသူတွေများလာတာကြောင့်မင်္ဂလာပွဲဆိုင်ရာကုန်စည်ပြပွဲတွေမှာနိုင်ငံသားတွေကိုပါဆွဲဆောင်နိုင်ဖို့အာရုံစိုက်လာကြပါတယ်
။ A procura aqui na capital é muito grande. Nós temos o Cristo Redentor,
Christ the Redeemer, Sugar Loaf တောင်ကြီးရှိတဲ့နေရာတွေကို နိုင်ငံတကာဧည့်သည်တိုင်းအရောက်သွားကြကြသလိုနိုင်ငံခြားကနေလာပြီးမင်္ဂလာပွဲလာလုပ်ခြင်းတွေလည်းသိများပါတယ်မင်္ဂလာပွဲစည်းအခွင့်တိုးတက်နေတဲ့အတွက်ခရီးသွားလုပ်ငန်းကိုလည်းတစ်နှစ်ပတ်လုံးတိုးတက်အောင်အထောက်အကူပြုရမှုကျွန်တော်တို့တကယ်ဝမ်းသာပါတယ
်တခြားကနေရီယိုကိုလာပြီးမင်္ဂလာပွဲကျင်းပကြသူတွေအနေနဲ့Christ the Redeemer မှာရုပ်ထုကြီးရှိတဲ့နေရာကိုပထမဦးစားပေးရွေးချယ်ကြတယ်လို့မင်္ဂလာပွဲစီစဉ်ပေးသူတွေကပြောကြပါတယ
်မတူညီတဲ့အတွေ့အကြုံဖြစ်ပါတယ်မင်္ဂလာမောင်နှံတွေ့တယ်မဟုတ်ပဲမင်္ဂလာပွဲပြင်ဆင်ပေးသူအားလုံးအတွက်လည်းမမေ့နိုင်စရာအတွေ့အကြုံတွေရစေပါတယ်
သူတို့သမီးသူတို့သားတွေအတွက်နံပါတ်1ဦးစားပေးနေရဖြစ်နေတဲ့ Rio de Janeiro မြို့မှာတခြားကလာပြီးကျင်းပတဲ့မင်္ဂလာပွဲဘလောက်များတယ်ဆိုတာလောလောဆယ်စစ်တမ်းအတိအကျမရှိသေးပေမဲ့နေရာရချင်းမရနိုင်လောက်အောင်များနေတယ်လို့ပြည်내ခေသွားဝင်ကြီးကပြောပါတယ်
Christ
the Redeemer ရုပ်တုကြီးခြေရင်းမှာကျင်းပကြတဲ့မင်္ဂလာပွဲပေါင်းကတစ်နှစ်တစ်နှစ်ကို200ကျော်ရတယ်တခါတလေပွဲလုပ်ချင်သူရှိတာတော့ရက်ချင်းမရကြတာမျိုးတွေရှိပါတယ်အထူးသဖြင့်မင်္ဂလာပွဲတီးတန့်ကျင်းပတဲ့နေရာတွေမှာလည်းတခါတခါရက်ချင်းအလုံးပြည့်နေတာမျိုးလိုချင်တဲ့ရက်မရတာမျိုးတွေဖြစ်နေကြပါတယ်အဲ့ဒါတွေကိုကြည့်ရင်ရီယိုဒီဂျနေရိုမြို့မှာမင်္ဂလာပွဲလာလို့ချင်သူတွေများနေတယ်ဆိုတာသိနိုင်ပါတယ
်။1922ခုနှစ်မှာအုံမြင့်ချခဲ့ပြီးတော့1932ခုနှစ်မှာစတင်ဖွင့်ခဲ့တဲ့ Christ the Redeemer ယေရှုရုပ်ထုကြီးရဲ့ခြေရင်းမှာမင်္ဂလာဆောင်ပွဲတွေကို2015ခုနှစ်မှာကစတင်ကျင်းပနေတာဖြစ်ပါတယ်။မြို့ကန်ကြော်ကြားတဲ့အမှုပညာရှင်တယောက်ကအာယုံမတက်ခင်ဒီနေရာမှာမင်္ဂလာပွဲကျင်းပခဲ့တာကနေမြို့ရဲ့အထင်ကြီးနေရာမှာမင်္ဂလာပွဲလုပ်တာခေတ်စားလာခဲ့တာပါ။ကဘာတဝန်းကခီးသွွားဧည့်သည်တွေရောက်မလာခင်မနေ့လင်းအားကြီးအချိန်မှာမင်္ဂလာပွဲကျင်းပနိုင်ဖို့အတွက်ဧည့်သည်တွေမနေ့9နာရီလောက်ထဲကရောက်နေကြပါတယ်
Nesse momento a gente está correndo aqui um pouquinho contra o tempo, né? Porque a gente já tá com a
Aku so yin jama ro nen ne a chein lu ni ja ya ba de. Ae de ri le sa yauk ni ja ba bi. Ni ma twat khin mingala pwe o sa bu lu ba de. Pwe sa de a chein ne pi de a chein ga taik ko yee ji ba de. Kaba le khi de ri yauk ma la khin a long tain se pi si ni bu lu ba de.
ဒီမင်္ဂလာပွဲကျင်းပနေတဲ့ဇုံတွဲကလည်းရီယိုမြို့ကနေမိုင်900ကျော်ဝေးတဲ့ကူတီချီဘာမြို့ကလာကြတာဖြစ်ပါတယ်။အခုလိုတခြားမြို့မှာမင်္ဂလာပွဲကိုလာကျင်းပရတဲ့အတွက်ပို့အလုံးရှုပ်ပေမဲ့လည်းဒီနေရာမှို့တခြားဘယ်မှနေမှမတူတဲ့အမှတ်ရစရာအတွေ့အကြုံတွေရတယ်လို့သူတို့သမီးကပြောပါတယ်
။ Well, uma vista única, um casamento único. É tudo
ရှုခင်းအလားကဘာနေမှမတူတယ်လို့ဒီနေရာမှာပဲထူးထူးခြားခြားစိတ်ရဲ့စွမ်းအားကိုခံစားရပါတယ်။တခြားဘယ်မှမမရပါဘူးဒီလိုနေရာမှာမင်္ဂလာပွဲကျင်းပရတာတကယ်ကိုထူးခြားလှပါတယ
်ဘရာဇီးနိုင်ငံကအထင်ကရလူသိများတဲ့ Christ the Redeemer ရုပ်ထုကြီးခြေရင်းမှာမင်္ဂလာဆောင်ကြသူတွေအနေနဲ့အခမ်းအနားကိုမနေ့9နာရီခွဲမတိုင်ခင်မှာအားလုံးရှင်းလင်းပေးကြဖို့လိုပါတယ်ကမ္ဘာအံ့ဖွယ်ခုနှစ်ခုတည်းပါတဲ့ရုပ်ထုကြီးစီလာကြတဲ့နိုင်ငံတကာကကမ္ဘာလက်ခီးသွွားဧည့်သည်တွေကိုမနေ့7နာရီကစပြီးဝင်ခွင့်ပေးတာမို့ဧည့်သည်တွေရောက်မလာခင်အခမ်းအနားတွေကိုအပြီးသတ်ကျင်းပကြရပါတယ်ခီးသွွားဧည့်သည်တွေကိုလာခွင့်ပြုချိန်ပိတ်လိုက်တဲ့ည9နာရီနောက်ပိုင်းမှာလဲမင်္ဂလာအခမ်းအနားတွေကျင်းပကြပါတယ်။ညဘက်မှာဆိုရင်တော့ရီယိုဒီဂျနေရိုမြို့ရဲ့ညအလှကိုအပေါ်စီးကနေမြင်နေကြရမှာပါ။တကယ်လို့နေ့ဘက်အချိန်မှာမင်္ဂလာဆောင်ကျင်နေဆိုရင်တော့အေယာမယေရှုရုပ်ထုကြီးထဲမှာရှိတဲ့ဖျားချောင်းလေးထဲမှာအချင်းယုံမင်္ဂလာပွဲလုပ်လို့ရပါတယ်ရှင်။ကျွန်မဆူမြတ်မမ
။မင်္ဂလာပွဲဆင်နွှဲခြင်းစရာရီယိုမြို့အကြောင်းကမ္ဘာဒေါ်လာခီးသွားစီစဉ်မှာမဆူမြတ်မကတင်ဆက်ပေးခဲ့တာပါရှင်။အင်္ဂါညရဲ့ပတ်စဉ်စီစဉ်တော့ဒီလောက်ပါပဲ။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မက်ခင်ဖြူတွေကပြောပြပေးမှာပါရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့လယ်ကအေယာဝင်အစစ်နှင့်ဟိုတယ်ကြီးထဲမှာဗီယက်နမ်ဘွားအမေရိကန်နိုင်ငံသား2ယောက်နဲ့ဗီယက်နမ်နိုင်ငံသား4ယောက်စုစုပေါင်း6ယောက်တေဆုံးနေတာကိုတွေ့ရတယ်လို့ထိုင်းရဲတွေကပြောပါရယ်။9ယောက်ကအခန်းထဲမှာတည်နေတာဖြစ်ပြီးတော့1ယောက်ကတော့အခန်းရဲ့အပြင်ဘက်မှာတေဆုံးနေတာလို့အမည်မဖော်လိုတဲ့ထိုင်းရဲအရာရှိကပြောပါရယ်။သိဆုံးတဲ့သူတွေဟာဗဇက်မှာအမြုပ်တွေထွက်နေပြီးအစိတ်မိတာဖြစ်နိုင်တယ်ဆိုတော့ခမန်းချက်တွေထွက်ပေါ်နေပြီမဲ့လို့ထန်းရဲကတော့အတည်ပြုမပြောပါဘူးပြစ်ခတ်ခံရတာမဟုတ်ဘူးလို့တော့ပြောဆိုပါတယ်ရှင်ပြီးခဲ့တဲ့စနေနေ့တုန်းကဒီထရမ့်လှုပ်ချံမှုဖြစ်ရဲ့အပြီးမှာတော့လာမယ့်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြမယ့်သမ္မတဘိုင်ဒန်နဲ့သမ္မတဟောင်းထရမ့်တို့နှစ်ဦးစလုံးကဒီတိုင်းပြည်အတွင်းမှာစုစည်းညီညွတ်မှုရှိကြဖို့အတွက်ကိုတိုက်တွန်းပြောဆိုလာကြပါတယ်။ရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုတွေအပြောင်းအလဲဖြစ်သွားစေခဲ့တာကိုအခုဖြစ်ရက်ကနေပြီးတော့အဲ့ဒီလိုဖြစ်ခဲ့တဲ့ဆိုတာကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒိုနယ်ထရမ့်နှစ်ဦးစလုံးကလက်ခံချကြပြီးတော့သူတို့နှီးသူတို့ဟန်တဲ့ဒါကိုမနေ့တုန်းကအလေးပေးဖော်ပြခဲ့ကြပါတယ်။
နယ်ယောက်ကတရားဖို့အဖြစ်ရောက်ပတ်တီနဲ့အုပ်ထားတဲ့ထရမ့်ဟာမနေ့ကတော့ဒီနိုင်ငံလုံးဆိုင်ရာ Republican ညီလာခံကိုခဏလာရောက်ခဲ့ပါတယ်ရှင်
။တရင်အချင်းချုပ်ကိုမက်ခင်ဂျူရီကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ကျတော့အစီအစဉ်ထုတ်လွှင့်မှုကမဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cider Home Down နဲ့ Rob Magdalene တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွှင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ video ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပြည့်ရနေခတ်သိကင်းနေပြီးတော့လူရဆန္ဒပြေဝါကြပါစေရှင်။ကျမလေးပါ။